ကတရားနာယူတဲ့အခါမှာလည်းပဲကိုယ့်ရဲ့စိတ်ဆိုင်ပြီးတော့နာယူဖို့လက်အုပ်မချီလည်းပဲရပါတယ်ညောင်းလို့ရှိရင်စိတ်ဆိုင်ပြီးတော့တရားတော်ကိုနာယူပေးဖို့ကဲယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အမြတ်တမ်းပေးဝေမှုနိဗ္ဗာန်စိတ်ညွတ်ပြီးတော့ရည်စက်ချမှုမပြုလို့မိမှာအနုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2552ခုနှစ်ကောဇာတက်ကြရေ1369ခုနှစ်နရောလာပြီကျော်ရှိရက်ခရစ်နှစ်2008ခုနှစ်ဇန်နဝါရီလ1ရက်အင်္ဂါနေ့နစ်ဆန်း1ရက်နေ့မှာစကိုင်းတောင်ယူမြတ်စကြာကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့အကြောင်းရင်းခံနဲ့အကြောင်းရင်းခံပြုလုပ်တဲ့ကုသိုလ်ကောင်းမှုများကမန္တလေးမြို့26 29လမ်း78လမ်းမှာနေထိုင်တဲ့တကာဥမောင်မောင်တကမတော်စုစုခင်သားများဖြစ်ကြတဲ့မောင်အာကာမူမောင်ဝင်းမောင်မောင်ပွင့်လန်းမြေပဲမျိုးစုံရောင်းဝယ်ရေးမိသားစုဖြစ်ပါတယ်အကြောင်းရင်းခန္ဓာကတော့သားငယ်ဖြစ်သူမောင်ဝင်းမောင်မောင်ရဲ့မွေးနေ့မင်္ဂလာကိုအကြောင်းပြုခြင်းအကြောင်းပြုပြီးတော့ညစက်ကြအကြောင်းတိုက်တံဃာတော်အရှင်မြတ်တို့ထံမောက်လာရောက်ပြီးတော့အာယုံခါကြာစံဆွမ်းများဆက်ကလှူဒန်းခြင်းနေ့လေအခါမှာမွန်မြတ်သောခဲဝဲဘောဇဉ်ဆွမ်းများဆက်ကလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကြွားရောက်လာတဲ့အပရိသတ်များနဲ့တကောဝကျောင်းတွင်ရှိယောဂီသူတော်ရှင်များအားလည်းပဲတရားဖြူခွေကြွေးမွေးအပ်ခံခြင်းဝေယဝိဇ္ဇကုသိုလ်ကိုဝိုင်းဝန်းဆောင်ရွက်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုတံဃာတော်180ကျော်တို့အားဗလာစာဥဘောပင်အစုံလှူဒန်းခြင်းတံဃာတော်ရှင်မြတ်တို့အတွက်ဆေးပစ္စည်းအနေနဲ့ထန်းလျက်တက်တာနှစ်တက်တာလှူဒန်းခြင်းမင်းညံနေရလည်းပဲတံဃာတော်အလုံးအားကပလာဖြိုရည်ဆေးပစ္စည်းများလောင်းလှူကြခြင်းဓမ္မပူဇာဖြင့်နဝကမ္မကျက်တသိဘုစကိတ်သင်္ကန်းတွေးစုံတစုံနေရထိုင်ထီဖနက်စသောပစ္စည်းမျိုးစုံတို့ကိုလည်းပဲလူတန်းကြခြင်းကုသိုလ်ကောင်းမှုပြုပတ်ဖြစ်တဲ့မန္တလေးမြို့ဦးတောင်စုဒေါ်မြင့်မြင့်တန်းမိသားစုတို့ကလည်းပဲနဝကမ္မ3000ကျပ်လူတန်းခြင်းအမရပူရမြို့ဦးကိုကိုကြီးကလည်းပဲ2000ကျပ်ဦးတုတ်တော်စိန်မြင့်မိသားစုက3000ကျပ်ဦးညံရင်က1000ကျပ်ဦးဘူဘူတော်သိန်သိန်မိသားစုက1000ကျပ်ဦးသေးကျော်ဒေါခင်စိုးဝေတမိနဒီကျော်ကျော်မိသားစုကလည်းပဲ3000ကျပ်ဒေါ်နေမိသားစုက1000ကျပ်လှူဒန်းခြင်းဆိုပြီးတော့ဝိုင်းဝန်းပြီးတော့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြပါတယ်ယနေ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ဘုန်းကြီးရဲ့ဗာတရားနှုမောဒနာတရားဖြစ်နေဟောကြားပေးမလဲဆိုတော့လောကီလောကုတ္တရာဆရာတော်ကြီးတွေရဲ့အမြင်လောကီပညာရှင်တွေရဲ့အမြင်ဖျားရှင်ဟောကြားတော်မူတာတွေကိုပေါင်းဆက်ပြီးတော့လူတန်ဘိုးဆိုတဲ့တရားကိုဟောကြားပေးပါမယ်။လူတန်ဘိုးဆိုတာတန်ဘိုးရှိတဲ့လူသားဘယ်သူဖြစ်ဖြစ်ကိုကိုတိုင်လည်းပဲတန်ဘိုးရှိတဲ့လူသားဖြစ်ချင်ကြတယ်။ကိုယ့်ရဲ့ဆက်နွယ်နေတဲ့သားတွေသမီးတွေကိုလည်းပဲတန်ဘိုးရှိတဲ့လူသားဖြစ်ချင်ကြတယ်။ဒါပေမဲ့လို့တန်ဖိုးရှိတဲ့လူသားဖြစ်အောင်ဘယ်လိုကျင့်သုံးမလဲလို့မေးလိုက်လို့ရှိရင်တော့နည်းနည်းလေးအဖြေလေးတွေကတစ်မျိုးတစ်ပုံဖြစ်သွားတတ်ပါတယ်ဒါကြောင့်မို့ဒါလေးတွေလည်းပဲဘုန်းကြီးလောကီလောကုတ္တရာတွေနဲ့ညှိပြီးတော့ဆရာတော်ဘုရားကြီးတွေရဲ့အဆိုမိတ်တွေညှိပြီးတော့ဘုရားရှင်ရဲ့ဖြစ်တော်ရှင်တွေနဲ့ညှိပြီးတော့လူတန်ဖိုးဆိုတဲ့တရားကိုဟောကြားပေးပါမယ်အဲ့တော့မိမိတို့ရဲ့သာယနာမောင်ဝင်းမောင်မောင်နဲ့တကောအလုံးသောပရိသတ်တွေလည်းပဲကိုယ်ကိုယ်ကိုလည်းပဲစီစစ်တက်သွားမယ်သူများကိုလည်းပဲစီစစ်တက်ပြီးတော့မှားလို့ရှိရင်လည်းပဲပြင်ပေးတက်သွားမယ်ဆိုရင်ဒီဟာလူတန်ဖို့ဆိုတဲ့တရားကိုဟောရချိုးလည်းပဲနဲ့တယ်နာယူရချိုးလည်းပဲနဲ့တယ်ဒါကြောင့်မို့အလုံးစူးစိုက်ပြီးတော့နာယူပေးပါလူတန်ဖို့နဲ့ဆက်ပြီးတော့အလုံးအမြင်တွေကတော့မျိုးမျိုးပြောကြတာပဲတချို့ကယာဓုအာနာရှိတယ်ဟုတ်တန်ဖို့ရှိတဲ့လူသားဒီလိုမြင်တဲ့ပုံကိုယ်တွေလည်းပဲမရှားပါဘူးတချို့ကလည်းပဲစာဝတ်နေရည်တွေပြည့်စုံပြီးတော့လောကမှာမတောက်မတမကြောက်မကြနဲ့နေရတာကိုပဲလူတန်ဖိုးတန်ဖိုးရှိတဲ့လူသားလို့ဒီလိုလည်းပဲမြင်ကြတာပဲတချို့ကကြတော့လည်းပဲကိုချင်းတီလာရှိတာလူတန်ဖိုးအဆင့်တိုင်းတာတာပဲလို့ဒီလိုမျိုးစုံမြင်တဲ့အထက်မှာဗ ဘုန်းကြီးဟောပြီးတဲ့အခါမှာကိုယ့်အကူပဲကောက်ချက်ချပြီးတော့လူတန်ဖို့တန်ဖို့ရှိတဲ့လူသားဆိုတာဘယ်လိုလဲဆိုတာကိုယ့်အကူပဲတွေးခေါ်ပါလို့ဘုန်းကြီးကကြိုပြီးတော့ပြောပါဘုန်းကြီးကတော့ဒါပဲလို့တရရသေးကြီးတတ်မှတ်မပေးပါဘူးအဲ့တော့ဆရာတော်ကြီးတောင်မျိုးဆရာတော်ကြီးယရဏဂုံကြီးထဲမှာဆုတောင်းခံဆိုတာအခန့်တခန့်ဖြစ်နေဘုန်းကြီးတို့နေခဲ့တဲ့ကျောင်းတိုက်မဟာကဏ္ဍကျောင်းတိုက်ရဲ့ပထမကျေးဇူးရှင်ဆရာတော်ဘုရားကြီးကရေးထားတာရှိတယ်ဒါလေးတွေလည်းပဲလူတန်ဖို့ကိုပြတဲ့သဘောလေးတွေပါပါတယ်အဲ့တော့တတန်တရာလုံးသွားနေရတဲ့အခါအိုးလိုက်နားလိုက်သေးလိုက်ဒါမျိုးသွားနေရတဲ့အခါမှာအိုးနာသေးကြီးကိုကြောက်ရွံ့ပြီးတော့ဘာမှမလုပ်ရဲပဲနဲ့နေတာဒါလည်းကောင်းတာမဟုတ်ပါဘူးအဲ့တော့အိုးရတာနာရတာသေရတာတော့တန်တရာကြီးသွားနေသည်မြတ်တန်တရာကြီးထဲမှာကျင်လည်နေသည်မြတ်လူတိုင်းလူတိုင်းတတဝါတိုင်းတတဝါတိုင်းနောက်ဆုံးဗျံမာရီထိပ်အောက်ကအပေပုံထိပ်သေးကြအိုကြနာကြတာဒါကတော့မဆန်းပါဘူးအဲ့တော့အိုနာတေကြီးတွေတွေ့ကြောက်နေမဲစားအဲ့ဒီတရားတွေနဲ့ရင်ဆိုင်ရတဲ့အခါမှာအကျိုးရှိရှိကိုယ့်ဘဝကိုသုံးချတတ်ဖို့ပဲလိုအပ်ပါတယ်အဲ့တော့ဆရာတော်ကြီးကကိုယ့်ရဲ့နှလုံးသားထဲမှာစိတ်ထားမှန်ကန်သဘောထားမှန်ကန်အောင်ဆူတောင်းကန်ဆိုပြီးတော့ယရဏဂုံကြီးထဲမှာလည်းပဲအခန်းတစ်ခုအနေနဲ့ရေးတယ်အဲ့တည်းကဆရာတော်ကြီးရေးတဲ့တရားလေးတစ်ပုဒ်ကဘာလဲဆိုတော့တန္တာရံမာတာမင်းညေနနမုတ်စေယတဟိန်တဟိန်ဂတိန်ဂတိန်ပင်စနထာပိသင်စေယတာမိပါရမေဒီလိုဆုတောင်းလေးတစ်ပုဒ်ပါပါတယ်အလုံးသောပုဂ္ဂိုလ်တွေဆုတောင်းတတ်အောင်အလုံးသောပုဂ္ဂိုလ်တွေဆုတောင်းပြီးတော့ဒိဋ္ဌံတတ်အောင်ပုဂ္ဂိုလ်ကိုတန်ဖိုးရှိတဲ့လူသားဖြစ်တတ်အောင်ဆရာတော်ကြီးဟာဖရာဟောတွေနဲ့ညှိပြီးတော့ရေးသွားပါတယ်တဟိန်တဟိန်တွေ့ကြဆုံးကြဘုံဘဝဝဲတောင်းပြောင်းအာယုံအဖုံဖုံ၌တာမင်ညေနာသူများဤသူသူမူမပြတ်သူထက်မတာလိမ္မာဟံများဆံမပြလောက်သေးပါမူကားတန်တာရမမဟာပြံမေလျာကလေးဖြင့်ရှားဝေမှန်းစာနှံ့မြမလွယ်တကယ်မှန်စွာမကြံသာသည့်တန်တရာခီကန္တာရာကြီးမှာနာမုတ်စေယဘုံစာကန်ချွန်းတဘာမွန်၍တကွန်ဆောက်ကိုင်းမလွန်မြောက်နိုင်သေးရာတဲ့တန်တရာကြီးအသိရှိတယ်တန္တရာသွားနေတဲ့ပုဂ္ဂိုလ်တွေဘယ်ကစလို့ဘယ်မှာဆုံးမယ်ဆိုတာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေမသိပါဘူးအစာတိလို့ကိုမရအောင်ကိုရှည်လျားခဲ့ပါတယ်ဘဲဥအစာပြောက်နေတယ်လို့ပဲဘယ်ချိန်ဆုံးမလဲဆိုတာကလည်းပဲဒါမိမိတို့ရဲ့ပါရမီပေါ်မှာမူတည်ပြီးတော့ရှိပါတယ်အဲ့တော့တန္တရာကြီးမပြောနဲ့ဘုန်းကြီးတို့ဒီတကဘာဖရာငါးစုပွင့်တဲ့ဒီကဘာကိုပဲဖရာလေးစုပွင့်သွားပါပြီတဆူသောဖရာရှင်ပဲအရိမတ်တွေကဖရာပွင့်ဖို့ကြံပါတယ်အဲ့တော့ဒီကဘာကြီးဘလောက်ရှည်တယ်လဲလို့မေးရင်ကိုပဲအင်မတန်မှပြောရခက်ပါတယ်။စာထဲမှာဥပမာဘယ်လိုပြည့်တယ်ဆိုတော့တန်တရာကြီးမပြောနဲ့တကဘာရှည်ပုံကိုပဲအလျာအနံအမြင့်တယူဇနာဆိုတော့ဥပမာပြင်၈မိုင်ထားပါတော့အလျာလည်းပဲ၈မိုင်လောက်အနံလည်းပဲ၈မိုင်လောက်အမြင့်ကလည်းပဲအစောက်ကလည်းပဲ၈မိုင်လောက်ရှိတယ်ကြောက်တောင်ကြီးတထောင်ရှိတယ်ဆိုကြပါစို့အဲ့ဒီကြောက်တောင်ကြီးရလဲပဲတဲ့အခေါင်းကိုမရှိဘူးအင်မတန်မှပိတ်သေးပြီးတော့ကြစ်လက်နေတဲ့ကြောက်တောင်ကြီးတစ်ခုအလျာအနံအမြင့်အင်မတန်မှကြီးကျယ်တဲ့ကြောက်တောင်ကြီးတစ်ခုအဲ့ဒီကြောက်တောင်ကြီးကိုဘုန်းကြီးတို့အင်မတန်မှနူးညံ့ပါတယ်ဆိုတဲ့အဲ့ဒီခေတ်ကတော့ကာတိတိုင်းမှာဖြစ်တဲ့အဝုတ်ကလေးရတော့အင်မတန်နူးညံ့တယ်လို့ခေတ်စားတယ်ပေါ့အဲ့ဒီကာတိတိုင်းမှာဖြစ်တဲ့အဝုတ်ကလေးနဲ့ဝါခွန်းလေးနဲ့အနှစ်တရာကြာမှတစ်ချိန်တို့လိုက်ပါတဲ့ဒီကြောက်တောင်ကြီးကိုအဲ့တော့ကြောက်တောင်ကြီးရတာကုံသွားပွေရာရှိတယ်တကဘာဆိုတာကုံမှုရာမရှိပါဘူးလို့မြတ်စွာဘုရားကိုယ်တိုင်တန်ယုတ်တာနိကေမှာဟောထားပါတယ်အဲ့တော့တန်တရာဆိုတာကိုယ့်အကူမှန်းဆတာကြည့်တော့ဒီတကဘာကုံမှုကိုပဲအင်မတန်မှခဲရင်မှတယ်စောစောကြောက်တောင်ကြီးကိုအနှစ်တရာကြာမှတခါပဲအင်မတန်နူးညံ့တဲ့ဝါခွန်းလေးနဲ့အဝုတ်ကလေးနဲ့ပုတ်လိုက်ဒီကြောက်တောင်ကြီးသာကြာရင်ကုံပြီးတော့သွားဟောင်းသွားနိုင်ွယ်ရှိတယ်တကဘာဆိုတာကုံမှုမလွယ်ပါဘူးတဲ့အဲ့ဒီလောက်ရှည်တဲ့တန်တရာကြီးထဲမှာတာမင်ညေနာသူများဤသူသူမူမပြတ်သူထက်မတာလိမ္မာဟံမြဆံမပြလောက်သေးပါမူကားနာမုတ်စေယဘုံစကံချွန်းတဘာမွန်၍တကွန်ဆောက်ကိုင်းမလွန်မြောက်နိုင်သေးရာတဲ့အဲ့ဒီလိုရှည်လျားတဲ့ဒီလိုကဘာပေါင်းများစွာရှည်လျားတဲ့တန်တရာကြီးတဲ့သွားနေရတဲ့အခါမှာသူ့လိုကိုယ်လိုစိတ်ထားယုံနေရတော့တန်တရာကမကျွတ်လွတ်နိုင်ပါဘူးအာသူလည်းပဲဥပမာအပြင်ဘုန်းကြီးနမူလေးနမူနာလေးတစ်ခုပြောပြမယ်လူသားတွေထဲမှာဖြစ်နေတဲ့ဘုန်းကြီးလောကထဲမှာပုထုဇဉ်လောကထဲမှာပြောရင်ပိုမှန်တာပေါ့ပုထုဇဉ်လောကထဲမှာကြတော့ဘယ်လိုလဲဆိုတော့ တခါတရံကြတော့သင်ကောင်းနေကျွန်တော်မဆိုးပါဆိုပြီးတော့ဆိုင်းပုတ်လေးတွေကိုအမျက်တနှုတ်အိမ်မှာဝယ်ပြီးတော့ချိန်နေကြတယ်ဒါရီရရိုးရိုးပုလို့တင်သူ့လူကိုလူအမြင်လေးရှိတဲ့တမားတွေကတော့ဒီဆိုင်းပုတ်လေးသိကြိုက်မှာပဲအဲကန်းမှာချိန်ထားကြမှာပဲအဖိုးကြီးတို့အရိယာမြင်တဲ့သူများတဲ့ထူးချွန်တဲ့ပုံကိုယ်တွေအမြင်ကြတော့ဒီလိုမဟုတ်တော့ဘူးသင်ကောင်းနေကျွန်တော်မဆိုးပါဆိုတဲ့အယူဆကိုလက်မခံတော့ပါဘူးသူကောင်းကောင်းမကောင်းကောင်းကိုကနေတက်နိုင်နေမြတ်မေတ္တာနဲ့ဖြန့်ကျက်ပေးမယ်ဥပမာအပြင်ဘုန်းကြီးတို့စာတင်တိုက်တွေလုပ်နေကြတယ်စာတင်တိုက်လုပ်တဲ့အခါမှာကိုကနေတပိတံဃာတွေမွေးတယ်တပိတံဃာတွေမွေးတဲ့အခါမှာအာဒီကောင်တွေကတစ်ချိန်ကျရင်ကျေးဇူးကမ်းတာပဲကိုကနေပြီးတော့လှုပ်တာပေးလိုက်ရတဲ့သူတို့ဘက်ကမျှော်လင့်ချက်ကမတည်ကြဘူးကိုကျေးဇူးကမ်းရင်ကမ်းမှာပဲဆိုတဲ့စိတ်တက်တာရှိလိုက်ဘုန်းကြီးတို့သာသနာတော်ဆိုတာဒီချိန်ကြီးရှိကိုရှိမလာပါဘူးဒါပါလဲဆိုတော့တင်ကောင်းရင်ကျွန်တော်မဆိုးပါဆိုတဲ့စိတ်တက်ရှိတဲ့ပုံကိုယ်တွေအများစုရှိလာပြီဆိုရင်အာငါကတော့ကျေးဇူးပြုရတာငါပေါ်ကြတော့ဒါမျိုးလေးတွေပေါ့တက္ကရာထိတိအတ္တကသိလွန်ခဲ့တဲ့အခါကျတော့ကိုယ့်အတွက်ကိုယ့်အတွက်လို့ဒီလိုလေးတွေမြင်တဲ့ပုံကိုကြတော့အနစ်နာခံပြီးတော့ဆောင်ရွက်ခြင်းစိတ်မရှိပါဘူးအဲ့ဒါသူ့လူကိုယ်လူစိတ်ထားပဲဘုန်းကြီးတို့မြောင်းမြတ်ဆရာတော်ဘုရားကြီးသာသနာပိုင်ဆရာတော်ဘုရားကြီးရဲ့ဆရာတော်တစ်ပါးကိုမိန့်တော်မူတယ်ဆရာတော်တစ်ပါးကတပည့်တော်ကမဟုတ်မခံဖရားတယ်ဒါမျိုးလျှောက်တယ်ပေါ့အဲ့တော့ဆရာတော်ကြီးကဟဲ့မဟုတ်မခံဆိုတာလူတိုင်းမှာပါပါတယ်တဲ့နောက်ဆုံးတရိษံတွေတောင်မှသူတို့သွားကြရင်မဟုတ်ရှင်မနိုင်လို့သာနေရမယ်ပြန်ပြီးတော့ကြိုက်ချင်တာပဲအဲ့တော့မဟုတ်တာခံနိုင်မှသူတော်ကောင်းမယ်တဲ့မဟုတ်တာဟုတ်တာပါတာကိုကနေအမြဲတမ်းပေးနိုင်ပြရစီကိုကပဲကျေးဇူးပြုနိုင်ပြရစီလောကကြီးကိုကိုကပဲအမြဲတမ်းပေးဆက်နိုင်ပြရစီဒီလိုစိတ်ထားရှိမှသူတော်ကောင်းဖြစ်ပါတယ်လို့မြောင်းမြတ်ဆရာတော်ဘုရားကြီးကအဲ့ဒီဆရာတော်ကိုမိန့်ခဲ့ဘူးတဲ့ဟာလေခွန်ကြီးတို့တွေ့ဘူးတဲ့ပေါ့ဒီလိုပဲအများစုကလည်းပဲဒီတိုင်းပဲကိုကနေပြီးတော့အနစ်နာခံမယ်ငါကစပြီးတော့ကျေးဇူးပြုမယ်သူစီရဲ့ကျေးဇူးတုံ့ပြန်မှုလာခြင်းလားမလာခြင်းနေဆိုတဲ့ပုံကူမျိုးကြတော့စိတ်တက်ဟာတပြည့်ပြည့်မေတ္တာတရားတွေသူများချမ်းသာစေလိုတဲ့စိတ်တွေပြည့်သွားပြီးတော့ပါရမီပြည့်ပြီးတော့နောက်ဆုံးတန်ត្រာတွေကမြန်မြန်ကျွတ်သွားတော့တာပဲအဲ့တော့သူများစီကမျှော်လင့်ချက်မရှိပြီမဲ့လောကီအကျိုးအရာဒီကံလို့ရင်ဒီအကျိုးဖြစ်တဲ့ဒီမျိုးစိတ်ဆိုင်ရင်ဒီသစ်ပင်ပေါက်တယ်ဆိုတာသူကသူပြန်လာတာပါပဲဒါပေမဲ့ဘုန်းကြီးတို့ပုထုဇဉ်တွေကကိုယ့်အတွက်မရမှာဆိုတော့မျှော်လင့်ချက်လေးရပုထုဇဉ်ပြီးပြီးထားကိုထားကျင်လိုက်တာဒါပါလဲဆိုတော့သူများနဲ့နီးတူနေတဲ့စိတ်တက်ဒီလိုစိတ်တက်သူ့လိုကိုယ်လိုစိတ်တက်မဟုတ်မခံစိတ်တက်မဟုတ်တာကိုခံနိုင်ပြီးတော့အများကျိုးကိုတဲဆောင်မယ်ဆိုတဲ့မြင့်မြတ်တဲ့စိတ်တက်မမွေးသမျှတော့ဟောဒီရှည်လျားတဲ့တန်ត្រာကြီးတွေကမလွတ်နိုင်ပါဘူးတဲ့အဲ့တော့ဘာလဲဆိုတော့အာမုဒ္ဒတာလူဖို့ဝေးရဲ့မတွေးနေတော့ဘေးတကဲ့စုံဘုံဘုံဆက်ပြား၍ထမနာပေခရီး၌တလေသည့်လေနေရမည်အရေးကြောင်းဒီလိုသူ့လိုကိုယ်လိုတာမညာစိတ်ထားတယ်သူကလည်းမဟုတ်မခံစိတ်ထားတယ်ကိုဘောကျေးဇူးကံရင်ကိုကပြန်ပြီးတော့တံပြန်ပြီးတော့ဒီကောင်တော့တနေ့တွေးကြသေးတာပေါ့ဆိုတဲ့တံပြန်စိတ်ထားမယ်အဲ့တော့တန်တရာကြီးတွေမှာကျင်လည်နေတာဘလို့ပုံကူတွေလို့မင်းဒီလိုသူ့လိုကိုလို့စိတ်ထားရှိတဲ့လူတွေလည်နေကြတာပါပဲအဲ့တော့ဘုံစချုံပြီးတော့အနစ်နာခံမယ်ငါအတွက်နဲ့လောကကြီးကိုငါအတွက်အသုံးမချဘဲနဲ့ငါလောကကြီးအတွက်ကောင်းကျိုးတွေလောကဆိုတဲ့နေရာမှာသာသမီပဝန်းကျင်ရစပြီးတော့ဆင်းရဲသူတွေပါဝင်အားလုံးအတွက်ငါခန္ဓာကိုယ်နဲ့အသက်မြဲနေတဲ့မြတ်အလုံးအတွက်သုံးချမယ်ဆိုပြီးတော့နေတဲ့ပုံကိုယ်ဒီကျင့်သုံးတဲ့ပုံကိုယ်ဒီကျစိတ်ထားလေးတွေတဖြည်းဖြည်းမေတ္တာတရားတွေကြီးကြီးကြီးကြီးသွားကရုဏာတရားတွေမြင့်မြင့်မြင့်မြင့်သွားတော့ကြားတော့ပါရမီပြည့်ပြီသူတို့ကတော့တန်ត្រာတွေကမြန်မြန်ကျွတ်ကြတာပဲအဲ့တော့ဒီလိုမှမဟုတ်ဘဲနဲ့သူ့လူကိုယ်လိုစိတ်ထားတဲ့ပုံကိုယ်ကြီးကတော့တန်ត្រာတွေလဲပြီးတော့အခွင့်မသိလို့ရှိရင်အပယ်လေးပါးထိတောင်ဆင်းသွားနိုင်ပါတယ်တဲ့ဒါကြောင့်မလုပ်ရမလဲဆိုတော့ကတိန်ကတိန်ဒေဝမနုဿာနေရယာနှင့်ပေတာတရိဇံလာယံရှိငါတံကတိကိုပင်စနထာပြီးကောင်းရာမြန်လင်းစက္ခန်တင်လီဉာဏ်ဖြင့်ကျက်တက်ပြီးဉာဏ်ဖြင့်ဤသို့ဖြည့်စည်လွန်မြောက်နိဗ္ဗာန်ရောက်ဖို့အကျိုးငါပါရမီနိဗ္ဗာန်နံခွင်စက္ခန်ဝင်မှုလမ်းစဉ်ကြဒါနာသတိပါရမီအကျိုးကောင်းမှုမျိုးကိုသင်စီရတာမီတမြင်တယ်မြင်ဆင်ခဲ့တင်ဖို့အသင်မကွာခြင်းစာတူပွားတမျိုးအပြင်ကြိုးစားအထုတ်ပါတော့မည်ဖေယားအဲ့တော့သူ့လူကိုယ်လူပုံကိုယ်တွေဟာတန်တရာထဲမှာကျင်လေရတယ်သူကလည်းမဟုတ်မခံစိတ်ထားတယ်မဟုတ်ခြင်းချမကွာငါလည်းမဟုတ်ခြင်းချမကွာဆိုတဲ့လူတွေကတော့ဒါပုထုဇဉ်တွေရဲ့စိတ်ထားပါတင်ကောင်းရင်ကျွန်တော်မဆိုးပါဆိုတာပုထုဇဉ်တွေကသဘောကျပြီမဲ့အရိယာမြင်တွေကတော့ဒါဟာမြင့်မြတ်တဲ့စိတ်ထားမဟုတ်ပါဘူးရိုးရိုးတာမင်ညာပုံကိုယ်တွေရဲ့စိတ်ထားဒီလိုပုံကိုယ်တွေတန်ត្រာကျင်လည်နေကြတယ်တန်ត្រာကျင်လည်တဲ့အခါမှာတခါတည်းရန်ပဝန်ကျင်မကောင်းတဲ့နေရာဒေသ အုပ်ချုပ်မှုမကောင်းတဲ့နေရာဒေသဒီလိုနေရာမျိုးတွေရောက်သွားရင်အပေတောင်မှရောက်သွားနိုင်တယ်အဲ့တော့ဘာလုပ်ရမလဲဆိုတော့ဂတိန်ဂတိန်ဒေဝမနုဿာနေရယနဲ့ပေတတရိစ္ဆန်လာယံရှိငါတံဂတိကိုတဲ့ဘုန်းကြီးတို့ပုထုဇဉ်တွေသွားမယ်ဂတိဟာငါးမျိုးရှိပါတယ်ဒေဝနတ်ဗျံမာရီဘုံဘဝဌာနမနုဿာလူဘဝလူဘုံဌာနနိရယအောက်ကငရေသားတွေဌာနငရေဘုံဌာနပေတငငပြပြနဲ့နေရတဲ့ပိတ္တာဘုံဌာနတရိစ္ဆန်ခုဘုန်းကြီးတို့မြင်နေတဲ့ခွေးတွေနွားတွေဒီလိုဘုံဌာနသွားရမယ့်ဂတိက၅မျိုးရှိတယ်တဲ့၅မျိုးရှိတဲ့အခါမှာဘာလုပ်မလဲဆိုတော့ဗင်ဇနတာပြီးကောင်းရာမြန်လင်းစကန်းတင်မှုဉာဏ်ဖြင့်တက်ပြီးဉာဏ်ဖြင့်ဤသို့ဖြည့်စည်လွန်မြောက်နိဗ္ဗာန်ရောက်ဖို့အကျိုးငါတဲ့အဲ့တော့ဘာသဘောထားရမလဲဆိုတော့မိမိတို့စဉ်းစားကြည့်လိုက်ခုဂတိ၅မျိုးတွေကဘယ်ဂတိရောက်နေသလဲဆိုတော့သူတော်ကောင်းတွေနှစ်သက်တဲ့လူပုံလူဘဝရောက်နေပါတယ်။ဘုန်းကြီးတို့သူတော်ကောင်းတွေကလူပုံလူဘဝကိုသိသဘောကြတယ်။နတ်ပြည်တွေသဘောမကြဘူး။ဘာဖြစ်လို့လဲဆိုတော့နတ်ပြည်မှာကကုသိုလ်ကောင်းမှုပြုလို့လည်းမရဘူး။ဒါနပြုခြင်းလည်းပဲတရားမင်းတွေလူပြည်ဆင်းပြုရတာ။သူတို့နတ်ပြည်မှာလူခံပုဂ္ဂိုလ်မရှိပါဘူး။နောက်ပြီးတော့ကထိန်ခင်းခြင်းနဲ့သူတို့ပြည်မှာမရှိဘူး။ဆင်းရဲတာလည်းမရှိဘူး။အဲ့တော့လူပြည်ကဘာဖြစ်လို့လဲဆိုတော့ဒါနလည်းပဲပြုလို့ရတယ်။သီလလည်းပဲနတ်ပြည်မှာဆိုရင်တူရိယာတွေနဲ့အပျော်ပါးတွေနဲ့တိတ်များတော့သီလလုံခြုံအောင်ဆောက်တည်လို့မရဘူးလူပြည်ကတော့သီလဆောက်တည်လို့လည်းပဲရတယ်ဘာဝနာပွားမလားဘာဝနာပွားမယ်ဆိုရင်နတ်ပြည်မှာစိတ်ငြိမ်မှုတိတ်မရှိဘူးလူပြည်မှာကဘာဝနာအထောက်တဲ့နေရင်ရတယ်အဲ့တော့သူတော်ကောင်းမျက်စိနဲ့ကြည့်ရင်လူဘဝကကောင်းဆုံးပဲဘာဖြစ်လို့လဲကာမဂုဏ်မျက်စိနဲ့ကြည့်ရင်တော့နတ်ဘဝကကောင်းမှာပဲသို့တော့ပါရမီမျက်စိနဲ့ကြည့်ရင်ဟောဒီလူဘဝအင်မတန်တန်ဖိုးရှိတဲ့ဘဝပါရမီမျိုးစုံကိုစီးပူးလို့ရတဲ့လူပရိသတ်ပင်ကြီးလို့ဒီလိုပြောလို့ရပါတယ်။အဲ့တော့ယနေ့မွေးနေ့ရှင်ပါဝင်အာလုံးသောတရားဓမ္မတွေလူဘဝရောက်နေကြတယ်။လူဘဝရောက်တဲ့အခါဘယ်လိုလုပ်မလဲဆိုတော့ဘင်စနတာပြီးကောင်းရာမြန်လင်းဆက်ခန်းတင်လိဉာဏ်ဖြင့်ဖြတ်တက်ပြီးဉာဏ်ဖြတ်နည်းသို့ဖြတ်စည်းလွန်မြောက်နိဗ္ဗာန်ရောက်ဖို့အကျိုးငါတဲ့။ကိုယ့်ကိုယ်ကိုဘယ်လိုကျင့်သုံးမှာပါရမီရှင်ဖြစ်မလဲဘလို့ကျင့်သုံးမှလူတန်ဖို့ဖြစ်မလဲဆိုရင်ကို့ဘဝကိုညံလို့သဘောထားရတယ်တဲ့ဒါလေးဘုန်းကြီးနည်းနည်းလေးချဲ့ပြောပေးမယ်ဘုန်းကြီးတို့တိုက်တွေဘာတွေဆောက်တယ်ဒါတရားတော်မတွေမြင်တွေ့နေကြတာပဲဖရာတွေဘာတွေတဲတယ်ဒါလည်းပဲအလုံးမြင်တွေ့နေကြတာပဲအဲ့တော့ဖရာတွေဘာတွေတဲတယ်ထီးတွေဘာတွေတင်တဲ့အခါမှာဘာသုံးပြုရတယ်လဲဆိုတော့ဝါတွေတက်သားတွေနဲ့ညံတီဆောက်ရပါတယ်ဉာဏ်တည်ဆောက်တဲ့အခါမှာဉာဏ်မပါလို့ရှိရင်ဖရာချီတင်တာတွေအောင်မြင်ဖို့မလွယ်ဘူး။ဖရာတည်မှုကိစ္စတွေတိုက်တယ်တဲ့ကိစ္စတွေဉာဏ်ဆိုတာတစ်ခုခုတော့သုံးရမှာပဲ။ဉာဏ်ဖြစ်နေသုံးချမှကိုဘုန်းကြီးတို့လိုအပ်တဲ့အကျိုးပြီးပါတယ်။အဲတိုက်လဲပြီးရောဖရာလဲပြီးရောဆိုတဲ့အခါမှာဟာဉာဏ်ကတိတ်ပြီးတော့ကျေသူများတာပဲ။ငါတို့ဉာဏ်ရှိခဲ့လို့ဖရာလဲပဲထီတင်နိုင်ပြီ။ဉာဏ်ရှိခဲ့လို့တိုက်တယ်လဲပဲဆောက်နိုင်ပြီ။အဲ့တော့ညံဟာကျေးဇူးများလိုက်တာဆိုပြီးတော့ညံကိုဖြတ်ပြီးတော့ဖရာကန်းမှာကိုကိုယ်ထားရင်ဒီပုဂ္ဂိုလ်ကအမှားဖြစ်မှာပဲအဲ့တော့အသုံးချပြီးတဲ့အခါမှာညံကိုဖတ်တွယ်မထားနဲ့ကိုလိုအပ်တဲ့အကျိုးရှိတာအိမ်မှာဆိုလို့ရှိရင်ကျန်းမာရေးကောင်းအောင်နေရတယ်ဒီညံကြီးကိုသွားပြီးကျေးဇူးကြီးလိုက်တာဆိုပြီးဖတ်တွယ်ထားလို့ရှိရင်ကိုယ့်အတွက်ဒုက္ခရောက်တာပဲဝန်ပြတာပဲဖရာတည်ပြီးတဲ့အခါမှာညံကျေးဇူးများတယ်ဆိုဖရာကန်းမှာသွားသိမ့်ပြီးကိုကိုယ်ထားရင်ဒါဟာအဓိပ္ပာယ်မရှိပါဘူးဒီပုဂ္ဂိုလ်ကစိတ်ထားပုံမှန်မဟုတ်လို့ပဲဖြစ်နိုင်ကြတယ်။ဒီလိုပဲခေါင်းကြီးတို့လူဘဝရောက်လာတယ်။ယနေ့တရားဓမ္မတွေစဉ်းစားကြည့်ပေါ့။မိမိတို့ယနေ့ထိုက်သလောက်စီးပွားရေးလည်းပဲပြည့်စုံပြီ။လူမှုရေးနယ်ပယ်မှာလည်းပဲဘာသာရေးထွန်ကားပြီးတော့အင်မတန်နေခြင်းစပွဲဖြစ်တဲ့မန္တလေးမြို့မှာဘာသာရေးမြို့တော်မှာလာပြီးတော့ဖြစ်ကြရတယ်။ဖြစ်တဲ့အခါမှာသာဝတ်နေရေးပြည့်စုံတယ်၊စီးပွားရေးထိုက်သလောက်ပြည့်စုံတယ်၊သွားရေးလာရေးပြည့်စုံတယ်။ဟာမြတ်စွာဘုရားကစီပွားရေးရှာရမယ်ပေါ်ပါတယ်ဒါပေမဲ့လို့မြတ်စွာဘုရားအနေနဲ့ကြည့်လို့ချင်းရင်လူတယောက်ဟာဟာငွေဆိုတာမရှိမဖြစ်လိုအပ်တယ်ငွေရှိမှမျက်နှာပွင့်တာတိုက်ရှိမှဖြစ်တာကားရှိမှဖြစ်တာရွှေရှိမှဖြစ်တာဆိုပြီးတော့ဒါတွေကမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဆိုပြီးတော့ဟုတ်လားကိုယ်ကွယ်မှုထားပြီးတော့ငါရွှေငါငွေဆိုပြီးတော့ငါပစ္စည်းငါသားငါသမီးဆိုပြီးတော့အလုံးစွဲလန်းထားလို့ချင်းဒီပုဂ္ဂိုလ်ကလည်းပဲစောစောကညံကိုကိုယ်ကွယ်တယ်လို့ဖြစ်ပြီးတော့ဒုက္ခရောက်ရတာပဲအဲ့တော့ဘာဖြစ်လဲဖျားတယ်လို့ပြီးအောင်ထီးတင်လို့ပြီးအောင်ညံကိုသုံးချတယ်လို့ကို့မှာရလာတဲ့ပစ္စည်းဥစ္စာတွေတရားသဖြင့်ကြိုးစားရှာပွေတယ်ဒါရှာရမှာပဲလူဖြစ်လာလို့ချင်းလူမှုရေးလည်းပဲရှိတယ်သာသနာရေးလည်းပဲရှိတယ်အဲ့တော့ပစ္စည်းဥစ္စာဆိုတာတရားသဖြင့်ရှာရမှာပဲရှာလာပြီးတဲ့အခါဘာလုပ်ရမလဲညံလို့သုံးချရမှာကို့ဘဝစိတ်ထားတွေမြင့်အောင်ခုတန်ဃာတော်ရှင်မြတ်တွေဆုံးကတ်တယ်သင်္ကန်းလှူတယ် တန်ဃာတော်ရှင်မြတ်တွေဆုံးကပ်လို့ရှိရင်ဘာဖြစ်လဲတန်ဃာတော်ရှင်မြတ်တွေမျက်စိမြင်ရတော့ဆုံးကပ်လိုက်တယ်လို့မြင်ရတာပဲဆုံးကပ်လိုက်တော့တန်ဃာတော်ရှင်မြတ်တွေမှာတရက်သက်ရှိတယ်တရက်သက်ရှိလိုက်လို့ရှိရင်ဒီတရက်တွေမှာတန်ဃာတော်ရှင်မြတ်တွေစာတင်ကြမယ်စာချကြမယ်ညမေတ္တာပွားကြမယ်ဖျားဝတ်တတ်ကြမယ်အဲ့တော့သာသနာတော်ကြီးရှေ့အောင်သာသနာတော်ကြီးခုနှစ်ပေါင်း2500ကျော်သွားပါပြီ2500ကျော်သာသနာရှေ့အောင်ဘယ်သူလုပ်တယ်လဲဆိုတော့သူများတွေပြောတယ်လို့သူရတ္တိမေတော်ကစောင့်ရှောက်လို့ပိဋကတ်သုံးပုံဆိုတဲ့သာသနာရှေ့တာမဟုတ်ပါဘူးဟောဒီစာတင်တိုက်ကြီးတွေထောင်ပြီးတော့စာဆက်ဆက်ပို့ချခဲ့လို့သာသနာတော်ကြီးရှေ့နေတာပါအဲ့တော့တကယ်လို့များတန်ဃာတော်ရှင်မြတ်တွေနှစ်တရာလောက်ခွန်ကြီးတို့ရက်ကြည့်လိုက်စာတင်စာချမလုပ်ဘဲနဲ့နှစ်တရာဒီတိုင်းနေကြည့်လိုက်နှစ်တရာကျော်လို့ရှိရင်သာသနာတော်ကြီးကွဲခုကွဲသွားမှာပဲအဲ့တော့သာသနာတော်ကြီးရှေ့အောင်ဘယ်သူလုပ်နေတန်ဃာတော်ရှင်မြတ်တွေလုပ်နေတယ်သာသနာတော်ရှိတော့ဘသူကြိုးရှိမလဲဆိုတော့သာသနာနဲ့ထွေ့တည်တဲ့ဒဂရဂမတွေတရားနာယူကြတယ်တရားကျင့်ကြတယ်နောက်အာရှကဂျပန်တွေကိုရီးယားတွေလာပြီးတော့မြန်မာနိုင်ငံမှာဗုဒ္ဓဘာသာလေ့လာကြတယ်တရားထိုင်ကြတယ်ဥရောပကပုဂ္ဂိုလ်တွေလည်းလာပြီးတော့လေ့လာကြတယ်သူတို့မှာပါရမီရစွမ်းရှိလို့တရားလေးပေါက်ပြီးတော့သောတာပန်ဖြစ်ကြည်လိုက်အပေတကားပိတ်ပြီးတော့နိဗ္ဗာန်ချမ်းသာရတာအဘာကျေးဇူးလဲသာသနာရှိတဲ့ကျေးဇူးပဲသာသနာဘာလို့ရှိလဲတန်ဃာတော်ရှင်မြတ်တွေကဆောင်ရွက်နေလို့ရှိတယ်တန်ဃာတော်ရှင်မြတ်တရားကိုဘာလို့ဆောင်ရွက်နိုင်တာလဲဒဂါရဂမတွေကလှူဒန်းလို့တဲ့ထောက်ပံ့လို့ရှိတယ်အဲ့တော့မိမိရဲ့ပစ္စည်းကိုသာသနာအတွက်ထောက်ပံ့လိုက်တဲ့အခါမှာအာပါရမီရှိတဲ့ပုဂ္ဂိုလ်ဒီသာသနာတွေ့ပြီးတော့ဘုန်းကြီးတို့အပေတကားပိတ်ပြီးတော့နိဗ္ဗာန်ထိရောက်သွားမယ်ဆိုရင်အဲ့ဒါကိုယ့်ရဲ့ပစ္စည်းကိုအသုံးချပြီးတော့သာသနာတော်ကြီးရှည်အောင်လုပ်လိုက်တယ်အဲ့ဒီသာသနာကြီးရှည်တဲ့မြတ်ကိုကဒီပစ္စည်းကိုအသုံးချပြီးကိုယ်စိတ်ထဲမှာသာသနာရှည်သွားတယ်တန်ဃာတော်ရှင်မြတ်တွေချမ်းသာတယ်သာသနာနဲ့တွေ့တဲ့ပုဂ္ဂိုလ်ဒီစိတ်ထားလေးတွေကောင်းသွားတယ်ပါရမီပြည့်လို့ရှိရင်နိဗ္ဗာန်တိအပေတကားပိတ်ပြီးတော့နိဗ္ဗာန်တိမျက်မှောက်ပြုတ်သွားတယ်ဆိုရင်အဲ့ဒါပစ္စည်းကိုညံလို့အသုံးချလိုက်တာလို့ခေါ်ရပါတယ်အဲ့တော့ကိုယ်ပစ္စည်းကိုညံလို့အသုံးချပြီးတော့သူများချမ်းသာသွားပြီဆိုရင်အဲ့ဒါတန်ဖိုးရှိတဲ့လူသားဖြစ်သွားပါတယ်စောစောကလို့ငါရှာထားတဲ့ပစ္စည်းငွေဆိုတာမရှိမဖြစ်ဘူးဆိုပြီးတော့တွဲတာသိမ့်ပိုက်ပြီးတော့ဈိန်ခံတယ်နောက်ပြီးတော့ဟိုတယ်တွေတက်တယ်ကာရာအိုကေတွေအကုန်လုံးပေါ့ပြောစရာရှင်နေရာမှန်တယ်မြတ်အလုံးအသုံးချပြီးတော့ယာတူကြီးတွေကိုဖတ်တွေ့ထားလို့ရှိဒီပုဂ္ဂိုလ်ကစိတ်တက်ကကြာလေညံဖြင့်လေကြာလေညံဖြင့်လေသူ့ကိုအကြောင်းပြုပြီးဘသူမှတိုးတက်မှုမရှိဘူးပဝန်ကျင်လည်းပဲမတိုးတက်ဘူးဘာသာလည်းပဲမရှိဘူးသာသနာလည်းမရှိဘူးသာသနာမရှိတော့သူ့အကြောင်းပြုပြီးတော့ပဝန်ကျင်ချမ်းသာသွားတာမရှိဘူးဆိုရင်အဲ့ဒါလူတန်ကိုတဖြည်းဖြည်းကြာဆင်းသွားတာလို့ခေါ်ရပါတယ်ယနေ့မွေးနေ့ကိုအကြောင်းပြုပြီးတော့တန်ဃာတော်ရှင်မြတ်တွေကိုကပ်လိုက်တဲ့အခါမှာတန်ဃာတော်ရှင်မြတ်တွေကသာသနာရှည်အောင်လုပ်တယ်သာသနာရှည်တော့သာသနာတော်ကြီးနဲ့တွေ့တဲ့ပုဂ္ဂိုလ်တွေနောက်ဆုံးအပေတကားပိတ်ပြီးနိဗ္ဗာန်တိပါရမီရှိလို့မျက်မှောက်ပြုကျင်ပါတယ်ဆိုရင်အဲ့ဒါဒဂရဂမတွေရဲ့ထောက်ပံ့မှုကြောင့်အလုံးဒီပစ္စည်းကိုအကြောင်းပြုပြီးတော့အကျိုးတရားတွေရသွားတယ်ဆိုရင်ကိုယ့်ကိုအကြောင်းပြုပြီးကိုယ့်ပစ္စည်းကိုအကြောင်းပြုပြီးအလုံးချမ်းသာသွားတယ်ဆိုရင်အဲ့ဒါတန်ဖိုးရှိတဲ့လူသားဖြစ်တယ်။ဘာဖြစ်လို့လဲသူ့အကြောင်းပြုပြီးပဝန်းကျင်ကြီးချမ်းသာသွားကြတာလဲ။နောက်ဆုံးမတ်ဖို့နိဗ္ဗာန်တိရောက်သွားတာဒါကြောင့်မို့ဘာသာသာသနာကိုကိုကြီးထောက်ပံ့တယ်ဆိုတာအဲ့ဒီလိုစိတ်ထားရှိမှအဲ့ဒီလိုမြင့်မြတ်တဲ့စိတ်ထားနဲ့လုံးမတန်ဖိုးရှိတဲ့လူသားဖြစ်သွားပါတယ်။ဒါကြောင့်မို့ဂတိန်ဂတိန်ဒေဝမနုဿာနိရိယနှင့်ပေတာတရိစံလာယံရှိငါတံဂတိကိုဘင်းစနတာပြီးဉာဏ်ပြင်တက်ပြီးဉာဏ်ပြည့်ဤသို့ဖြည့်စည်လွန်မြောက်နိဗ္ဗာန်ရောက်ဖို့အကျိုးငါဒါကြောင့်မို့ယနေ့အလုံးတော်တရားဒဂမတွေဥမောင်းမောင်းဒေါ်စုစုခင်နဲ့တကွာသားတွေနောက်ပြီးတော့ပရိသတ်တွေငါတို့စီးပွားရေးရှာနေတာငွေရမရှိမဖြစ်လိုတာမှန်တယ်သို့တော့ဒီငွေကိုဖတ်တွေ့ထားဖို့ကိုးကွယ်ဖို့မဟုတ်ဘူးဒီငွေကိုအသုံးချပြီးတော့ငါတို့ရဲ့မြင့်မြတ်တဲ့နှလုံးသားတွေတည်ဆောက်ဖို့ဒီငွေကိုအသုံးချပြီးဒီယာတူတွေကိုအသုံးချပြီးတော့အမျိုးဘာသာသာသနာတိုးတက်အောင်လုပ်ဖို့ဆိုပြီးတော့ဒီငွေတွေကိုအဲ့ဒီလိုညံလို့အသုံးချမှဘာဖြစ်မလဲဆိုတော့ပါရမီနိဗ္ဗာန်နံကွင်းစကံဝင်ဖို့လမ်းစဉ်ကြဒါနစာတိပါရမီအကျိုးကောင်းမှုမျိုးကိုသင်္ဒီယတာမီတမြင်တယ်မြင်ချင်းခဲ့တင်ဖို့အသည့်မကွာချင်းစာကျိုးချင်းစာတို့ဘွားတမျိုးအပြင်ကြိုးစားအထုတ်ပါတော့မည်ဖရာအချရာတော်ကြီးကကိုကိုကိုတန်ဖိုးရှိတဲ့လူသားဖြစ်ဖို့အတွက်ကိုရှာဖွေထားတဲ့ပစ္စည်းအသုံးချပြီးတော့မြင့်မြတ်တဲ့စိတ်ထားတွေတည်ဆောက်ကိုပစ္စည်းကိုအသုံးချပြီးတော့ပဝန်းကျင်တိုးတက်သွားအောင်ကိုကိုကိုနဲ့တဲ့သာသနာကြီးတိုးတက်သွားအောင်ဒီသာသနာတော်ကြီးတိုးတက်တာနဲ့အမြရှေတာနဲ့အမြပဝန်းကျင်လေးကောင်းကျိုးချမ်းသာခံစားသွားရအောင်နောက်ဆုံးပါရမီရှိလို့ရှိရင်အပေလေးပါလွတ်ပြီးတော့နိဗ္ဗာန်တိမျက်မှောက်ပြုရအောင်ဒီပစ္စည်းတွေကိုသုံးချပြီးတော့လှုပ်သွားလို့ရှိရင်ဘုန်းကြီးတို့ဘာဖြစ်မလဲဒီပုဂ္ဂိုလ်ဟာလူတန်ဖိုးဆိုတဲ့တန်ဖိုးရှိတဲ့လူသားဟာအလိုလိုဖြစ်သွားပါတယ်စိတ်နှလုံးသားတွေလည်းပဲ တိုးတက်စေခြင်းနဲ့ကြီးပွားစေခြင်းနဲ့အမျိုးဘာသာသာသနာကြီးကိုချီးမြှောက်ခြင်းနဲ့စိတ်ကောင်းစိတ်မြတ်တွေတဆင်ပြီးတဆင်မြင့်သွားတာဒီလိုပုဂ္ဂိုလ်မျိုးကနိဗ္ဗာန်နဲ့နေသွားတာဒါတာမင်ညပုဂ္ဂိုလ်မဟုတ်တော့ဘူးပေါ့နောက်ပြီးတော့ယာဓုအာနာရှိတယ်ယာဓုအာနာရှိလို့ရှိရင်လည်းပဲအော်ငါယာဓုအာနာဆိုတာယာခဲတယ်အဲ့တော့ယာဓုအာနာယာတော့ငါတို့ယူထားမှာပဲဆိုတဲ့စိတ်ရှိရင်လည်းပဲစိတ်တက်တည်းရလူတံပိုတဖြည်းဖြည်းနှိမ့်ကြသွားတယ်အဲ့တော့ဘာလုပ်မလဲငါယာဓုအာနာရှိတော့မှငါပတ်ဝန်းကျင်ငါလူမျိုးငါကောင်းကျိုးဘလောက်လုပ်ပေးနိုင်မလဲဒီလိုစိတ်တက်တည်းရှိလို့ရှင်ယာဓုအာနာဆိုတဲ့ပစ္စည်းကိုအကြောင်းပြုပြီးတော့တဖြည်းဖြည်းနဲ့ညမ်းလို့သဘောထားပြီးတော့စိတ်တက်တည်းမြင့်သွားတာပဲနောက်ယာဓုအာနာကိုအကြောင်းပြုပြီးတော့လူကောင်းကျိုးတွေသာသနာကောင်းကျိုးတွေတတ်နိုင်မမြကိုနဲ့ဆက်နေတဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာအောင်စာဝတ်နေရေးပြေးလည်အောင်ဆောင်ရွက်ပေးလို့ရှိရင်လေဘုန်းကြီးတို့ဒီပစ္စည်းဥစ္စာယာဓုအာနာကိုအကြောင်းပြုပြီးတော့ညံလို့သဘောထားပြီးတော့အလုံးချမ်းသာသွားမယ်ဆိုရင်ယာဓုအာနာကိုအကြောင်းပြုပြီးတော့တန်ဖိုးရှိတဲ့လူသားဖြစ်သွားပါတယ်ဒါကြောင့်ဘုန်းကြီးတို့ညံလို့သဘောထားရမယ်ဆိုပြီးတောင်းပြောဆရာတော်ဘုရားကြီးကဒါလေးကိုနေ့စဉ်နေ့စဉ်ဒိဋ္ဌံမှာဆုတောင်းမှာဒါမှစိတ်သက်တွေလည်းပဲမြင့်လာပြီးတော့ပဝန်းကျင်ကောင်းကျိုးသာသနာကောင်းကျိုးလူမျိုးကောင်းကျိုးတွေဆောင်ရွက်ခြင်းပြီးတော့ပါရမီနိဗ္ဗာန်ံကွင်းစကံဝင်ဖို့လမ်းပြန်ကြဒါနစသည်ပါရမီအကျိုးကောင်းမှုမျိုးကိုသင်စီရတာမိတမြင်တယ်မြင်ဆင်ခဲ့တင်ဖို့အသင့်မကွာချင်းစာကြိုးပွားတမျိုးအပြင်ကြိုးစားအထုတ်ပါတော့မည်တဲ့ဒါမျိုးလေးအမြဲတမ်းဆုတောင်းတမ်းမှာဒိဋ္ဌံတမ်းမှာလို့ဆရာတော်ဘုရားကြီးကလူတန်ဖို့ကိုဒါမျိုးလေးအကဲဖြတ်ပြသွားပါတယ်ဒါမျိုးကြတော့ဆုတောင်းကောင်းပါတယ်ဒီလိုအများကျိုးဆောင်ရွက်ပြီးတော့ကိုယ်လည်းပဲစိတ်ထားမြင့်မယ်ပစ္စည်းဥစ္စာလေးတွေကိုညံလို့တုံးချပြီးတော့အမျိုးဘာသာသာသနာအကျိုးကိုဆောင်ရွက်မယ်။ယာဓုအာနာကိုတုံးချပြီးတော့အမျိုးဘာသာသာသနာအကျိုးမြင့်တဲ့မြင့်အောင်ငါဆောင်ရွက်မယ်ဆိုရင်ဒါတွေကိုညံလို့သဘောထားတယ်။တချို့ကြတော့အသိဉာဏ်နဲ့တဲ့ပုံကြဒီလိုမဟုတ်တော့ပစ္စည်းလေးမြင့်လိုက်ငါခံစားမယ်။ဒီတဲ့ခံစားရအောင်ငါဘလို့လုပ်မယ်။ယာဓုလေးရလာလို့ချင်းဒီယာဓုကိုအကြောင်းပြုပြီးငါဘလို့လုပ်မယ်။ဒီတဲ့ငါပို့ပြီးတော့ချမ်းသာအောင်ငါဘလို့လုပ်မယ်ဆိုရင်စိတ်တက်နေရတဖြည်းဖြည်းနှိမ့်ကြသွားနောက်ဆုံးမှာထီးကျန်ဆန်ပြီးတော့အင်မတန်မှစိတ်ဒုက္ခရောက်ပြီးဘဝနေကုန်တက်ရပါတယ်ဒါလေးကိုတောင်းလို့ဆရာတော်ဘုရားကြီးကဆူတောင်းကံဆိုပြီးတော့ဘုန်းကြီးတို့ယတနာဂုံကြီးစာအုပ်လေးထဲမှာရေးထားပါတယ်ရေးထားတာတော့အကျဉ်းလေးပေါ့ဘုန်းကြီးကဒါနားလည်အောင်ဖော်ပြခြင်းဖြစ်တယ်ပေါ့ဒီအသေးပဲမျိုးပါတဲ့ဘုန်းကြီးတို့ဘုန်းကြီးကလည်းပဲလောကီစာလေးတွေဝါဒနာပါတော့ဖတ်တဲ့အခါမှာဆရာတော်ကြီးရေးထားတဲ့လှိုင်းကလေးသင်ဆိုတဲ့ကြံပြာမှာလည်းပဲလူတန်ဖို့ဆိုတာဒါမျိုးလေးသွားပြီးတော့တွေ့ရတာအတူတူပါပဲဘုန်းကြီးတို့တောင်ပြောဆရာတော်ဘုရားကြီးလောကုတ္တရာနီးနဲ့ရေးထားတယ်ဆရာဇောကြီးကလည်းပဲလောကီနီးနဲ့ရေးထားတယ်နောက်ဆုံးဒိဗ္ဗေကဒါပဲပြန်ထွက်တယ်သူကဘလို့ရေးထားလဲဆိုတော့ဒီပြင်ကျဲကျဲပင်လေစကံစီကဒီကန်းရံစီဒီဥစီတို့ဖူးမျောရန်ရောက်လာခြင်းပေလဘောအိုခြင်းလှိုင်းကလေးတင်နဲ့လှိုင်းကလေးသူကကန်းဆက်ကိုရောက်ရောက်လာတယ်ကန်းဆက်မှာဇီဒီလေးနဲ့ရှိတယ်ပေါ့ဇေဒီလေးကြည့်တော့လှိုင်းလှိုင်းရောက်လာတာဘယ်နေရာတွေကရောက်လာတာလဲဒါမျိုးလေးပေါ့ကံရောက်ပြန်တော့တဖြောက်မြည်တန်းကျူ၍ငဘုံမူစွန့်ကားပြစ်ပါလို့မူတစ်တဆင်ချဲ၍ပြင်ကျဲကျဲပင်လေစကန်းစီတို့ညံ့ကြွားမိတွင်တဲ့သူကလှိုင်းလေးကိုဥပမာပေးထားတာပါလှိုင်းလေးကကံရောက်ပြီးတော့တခါဖြောက်ကနေကံပေါ်တက်ပြီးတော့ပြန်ပြီးတော့သမုဒ္ဒရာပင်လေတဲကိုရောက်သွားတယ်တဲ့ဘယ်ဒေသစီကတင်ကြွကားဒီကိုလာ၍ပင်နေရာပဲစိတ်ကံစီတို့မြတ်မဲလို့သင်ဟန်ခြင်းကြံခြင်းမှုဒီအရေးတဲ့အဲ့တော့သင်ပင်နေရာကလာတယ်ပင်နေရာကိုပြန်သွားတယ်ဆိုတာမကြံခြင်းပါဘူးတဲ့ဒါလှိုင်းလေးကိုဘုန်းကြီးတို့ဒီဘယ်လိုပြောမလဲနမိတ်ထင်ပုံလေးနဲ့ခြေထားတာပါလှိုင်းလေးဟာဇေဒီဥကိုလာပြီးတော့ရိုက်ခတ်တယ်ရိုက်ခတ်ပြီးတော့အတန်လေးမြည်ပြီးတော့ပြန်ပြီးတော့သွားတယ်အဲ့တော့စာဆိုခြင်းကဘာလဲဆိုတော့သင်ဘယ်ဒေသကလာတာလဲဒီကန်းရောက်ပြီးတော့တခါဘယ်ရီသပြန်သွားတာလဲဒါတွေကိုမတွေးကျင်ပါဘူးတဲ့ဘာသူသွားပြီးတော့တွေးတာလဲဆိုတော့ဒုကရေစိတ်တဲ့ငါစင်းခြင်းကပင်လာစင်းပင်လေလမ်းမှာဖြင့်မုံတိုင်းဒီလှမ်းရည်ကျန်းတော်ကြောင့်ပန်းကဲသူစဉ်ရောငှက်ကိုလာကြောထက်ဝဲဆောင်ယူတဲ့၍ဖောင်းတပွဲတင်ကူမတယ်လို့တွေးဆကားဒီအလွမ်းရည်နဲ့ဝမ်းမြောက်တယ်လေတဲ့အဲ့တော့ငါတွေးတာကဘာလဲဆိုတော့ပင်လာခဲ့တဲ့နှုန်းကတဲ့ပင်လေကမ်းမမြင်လမ်းမမြင်တဲ့မှာအင်မတန်မှအတောင်နေညောင်းပြီးပင်ပန်းပြီးတော့ဒုက္ခရောက်နေတဲ့ဇင်ယောငက်ကလေးရှိတယ်တဲ့အဲ့ဒီဇင်ယောငက်ကလေးကိုသင်ကလှိုင်းလေးနဲ့ပုတ်ပို့ပြီးတော့ကမ်းပေါ်မှာကဲတင်ပေးလိုက်တယ်အဲ့ဒီကဲတင်ပေးလိုက်တဲ့အတွက်ဇင်ယောငက်ကလေးကကိုယ်စိတ်နဲ့ပါချမ်းသာပြီးတော့နောက်ဆုံးမှာအင်မတန်မှချမ်းသာတဲ့ဘဝအတက်ဘေးရလွတ်ရတဲ့ဘဝရောက်သွားတယ်အဲ့ဒါကိုတွေးတွေးပြီးတော့သူ့ဝမ်းမြောက်ပါတယ်လို့ဒါမျိုးလေးရေးထားတယ်နမိတ်ပုံလေးနဲ့ရေးထားတယ်လို့ဒီလိုပြောလို့ရပါတယ် ဒါလည်းပဲဘုန်းကြီးတို့စောစောကတောင်မျိုးဆရာတော်ဘုရားကြီးဟောတယ်ဆုတောင်းတန်းတယ်အတူတူပါပဲဘုန်းကြီးတို့တန်တရာသွားနေတယ်တက္ကရာကမတွေဘုန်းကြီးတို့ပုထုဇဉ်ဘဝတွေဒီလိုပဲကံမမြင်လက်မမြင်နေရနေပြီးတော့လှိုင်းလေးကဘာဖြစ်လာတယ်ဆိုတော့လူဘဝဆိုတဲ့ကံကိုလာကတ်ရတယ်ဒီလူဘဝသေလို့ရှိရင်ဘယ်ဘဝရောက်မယ်ဒါတွေကအရေးမကြီးပါဘူးအဲ့တော့ဘယ်နေရာကလာတယ်ဘယ်ဘဝသွားမယ်ဘယ်ချိန်သေးမယ်ဟာတချို့ကပြောကြတယ်ငါတို့သေလာတာလည်းပဲဘဝတွေများလာပြီအိုလာတာပဲဘဝများလာပြီဆိုပြီးတော့ဒီအိုနာတင်ရိပ်ပြီးတွေးပြီးတော့ကြောက်နေတယ်ဒါတွေအရေးမကြီးပါဘူးဘုန်းကြီးတို့စောစောကပြောတဲ့လူသေရတဲ့ဘဝကလည်းအနန္တအိုရတဲ့ဘဝတွေကလည်းပဲအနန္တဒါတွေသွားတွေးကြောက်နေလို့အပိုပဲအဲ့တော့ဘာအရေးကြီးတယ်လဲဆိုဘုန်းကြီးတို့ကတွေးရမှာက तू ကဗုဒ္ဓဘာသာဝင်ပဲဒါလည်းပဲအရေးမကြီးဘူးသူကခရစ်ယာန်ဘာသာဝင်ပဲသူကမွတ်စလင်ဘာသာဝင်ပဲသူကဟိန္ဒူဘာသာဝင်ပဲဒါလည်းပဲရေးမကြည့်ဘူးဘာရေးကြည့်တယ်လဲဆိုတော့ဒုက္ခရေစိတ်တဲ့ငါဆင်းခြင်းကဲ့တင်လာခြင်းပင်လေလမ်းမှာဖြင့်မုံတိုင်းတည်းလှမ်းရေးကျန်းတော်ကြောင့်ဗံကေသူဇင်ရောငကူလာကြောထက်ဝဲဆောင်ယူတည်၍ဖောင်းတပွဲတင်ကူမတယ်လို့တွေးစားကတည်အလွန်ရင်နဲ့ဝမ်းမြောက်တယ်လေတဲ့အဲ့တော့စောစောကလှိုင်းလေးဟာအင်မတန်မှပင်ပန်းနေတဲ့ဇင်ရောငက်ကလေးကိုတည်ဆောင်ပြီးတော့ဖောင်လေးလိုတည်ဆောင်ပြီးတော့ကန်းချီရောက်အောင်ချမ်းသာဆောင်ရွက်ခဲ့တာကိုဝမ်းမြောက်ပါတယ်ဆိုတော့လူတယောက်ကိုရှင်တယ် तू ကဗုဒ္ဓဘာသာဝင်ပဲဒါရေးမကြည့်ပါဘူး तू ကခရစ်ယာန်ဘာသာဝင်ပဲဒါလည်းပဲရေးမကြည့်ဘူးငါကဘာလူမျိုးပဲဒါလည်းပဲရေးမကြည့်ဘူးရေးကြည့်တာဘာလဲဆိုတော့ကိုယ်အသက်ရှင်ပြီးတော့ကန်းလာပြီးတော့ကတ်တဲ့အခါမှာလူတယောက်ရဲ့တန်ဖိုးကိုပန်းချက်လို့ရှိရင်ဒီလူတယောက်ကိုကြောင်းပြူပြီးတော့ပဝန်းကျင်သာသမီတွေမိဘတွေသူတော်ကောင်းစီဘလောက်ရှိသွားတယ်လေဒါနဲ့လူတယောက်ရဲ့တန်ဖိုးကိုပန်းချက်ရပါတယ်သူ့ကိုကြောင်းပြုပြီးတော့သူ့ရက်ကွက်သူ့လူမျိုးသူ့နိုင်ငံအတွက်သူ့ဘာတွေဆောင်ရွက်ပြီးပြီလေစောစောကတက္ကရာကမကြီးသာသနာတော်ကြီးကိုဆုံးကတ်တယ်ဆိုတော့ပဝန်းကျင်ပုံမှန်မြင်တဲ့လူတယောက်ကတော့ဆုံးကတ်တာပဲဒါလောက်ပဲမြင်လိုက်တယ်ဘုန်းကြီးတို့တကယ်မျက်စိနဲ့ဉာဏ်မျက်စိနဲ့ကြည့်လိုက်လို့ချင်းဆုံးကတ်လိုက်တဲ့အတွက်တန်ဃာတော်ရှင်မြတ်ကြီးအလုံးနိုင်တယ်အလုံးနိုင်တဲ့အတွက်သာသနာတော်ကြီးရှည်သွားတယ်သာသနာတော်ကြီးရှည်သွားလိုက်တဲ့အတွက်သာသနာနဲ့တွေ့ထိတဲ့မြန်မာလူမျိုးတွေရောဥရောပသားတွေရောအာရှသားတွေရောသာသနာနဲ့တွေ့ပြီးတော့တရားမြင်နေရပြီးကြည်လင်ပါတယ်ဆိုရင်အဲ့ဒါမူရင်းဖြစ်တဲ့ဒကာတော်မတွေကကိုယ့်ပစ္စည်းကိုညံလို့သဘောထားပြီးတော့လူဘဝဆိုတဲ့ကံကြီးကိုလာကတ်တဲ့ခိုင်မှာအများကောင်းကျိုးပြုလိုက်တာအဲ့ဒီလိုအများကောင်းကျိုးပြုလူတန်ဖိုးဆိုတာမြင့်တက်လေပါပဲတဲ့ဒါကိုပြောချင်တာပါဒါကြောင့်လူဘဝဆိုတဲ့ကံကိုရောက်လာခိုက်ကိုယ်ကိုကြောင်းပြုပြီးတော့ပဝန်းကျင်သာသနာကြီးဘလောက်တိုးတက်သွားသလဲဒါမျိုးလေးတွေကြည့်ပြီးတော့လူတန်ဖိုးဆိုတာဆုံးချက်ရပါတယ်ဘုန်းကြီးတို့လူတယောက်ကိုကြည့်ပြီးတော့ဟာຢာတူကကြီးလိုက်တာဟာ तू ကတထေးပဲပစ္စည်းမှသိမ်းမောင်းဘလောက်ဘယ်နှထောင်လောက်ချမ်းသာတာဒါမျိုးကလူတန်ဖိုးဖြတ်လို့မရပါဘူးဟာစာရိတ္တကောင်းလိုက်တာဆိုပြီးစာရိတ္တကောင်းယုံလေးနဲ့လည်းပဲတန်ဖိုးဆိုတာတက်မသွားပါဘူးအဲ့တော့စာရိတ္တကောင်းတဲ့အပြင်မှာအများအကျိုးကိုဘလောက်ဆောင်ရွက်ဖူးသလဲငါ့ကိုကြောင်းပြုပြီးတော့ပဝန်းကျင်ဘလောက်ချမ်းသာသွားတယ်လေဒါမျိုးကိုကြည့်ပြီးတော့တန်ဖိုးဆိုတာဘုန်းကြီးတို့ဖြတ်ရတယ်ဆိုတာဆရာတော်ကြီးရဲ့ဒီလှိုင်းကလေးတင်ဆိုတဲ့ကြပြားလေဆရာတော်ဘုရားကြီးရဲ့စောစောကဆုတောင်းကမ်းမှာပါတဲ့တရားနဲ့အတူတူပါပဲလောကီလောကုတ္တရာပြည်မယ်လို့အမြင်ချင်းတူတယ်လို့ဒီလိုပြောလို့ရပါတယ်အဲ့တော့ပုဂ္ဂိုလ်တယောက်ကိုသွားပြီးတော့တန်ဖိုးချက်ချင်းငါတို့ကဗုဒ္ဓဘာသာဝင်ငါတို့မှမြင်တာဒါမျိုးစိတ်တွေမရှိတော့ဘူးအတ္တမကြီးတော့ဘူးငါဗုဒ္ဓဘာသာဝင်ဖြစ်ပေမဲ့အတ္တကြီးပြီးတော့ငါအတွက်ကြီးလုံနေတယ်ငါချမ်းသာဖို့ငါစိန်ခံဖို့ကြီးလုံနေတယ်ပစ္စည်းဥစ္စာတွေကိုပေါ်တဲ့ပေါ်အောင်ပဲကြိုးစားနေတယ်ယာတုကိုခိုင်တဲ့ခိုင်အောင်ကြိုးစားနေတယ်သူကသူဗုဒ္ဓဘာသာဝင်ပါလို့ဘလောက်ပဲအော်နေနေတန်ဖိုးရှိတဲ့လူသားမဖြစ်ပါဘူးအဲသူကသူမွတ်စလင်ဘာသာဝင်ဖြစ်ပေစီခရစ်စတန်ဘာသာဝင်ဖြစ်ပေစီသူ့ကိုအကြောင်းပြုပြီးပဝန်းကျင်ကြီးချမ်းသာသွားတယ်ဆိုရင်ဒီပုဂ္ဂိုလ်ကတန်ဖိုးဆိုတာပဝန်းကျင်ကလူလူမြင့်တက်တယ်လို့ပဝန်းကျင်ကသတ်မှတ်လာကြတာပါဒါ ਉਹ ပဲခွန်ကြီးတို့စောစောကလှိုင်းကလေးတင်ဆိုတဲ့ကြံရနဲ့ဆရာဇော်ကြီးကဒါမျိုးလေးပြသွားတာပါပဲခွန်ကြီးတို့ဥပမာကြည့်ပေါ့ခွန်ကြီးတို့မာတာထရီဇာဆိုတဲ့ဒကာဒကမတွေလည်းပဲကြားဘူးမှာပဲခရစ်ယာန်ဘာသာဝင်ပဲအိန္ဒိယမှာသူအကျိုးဆောင်သွားလိုက်တဲ့အတွက်သူဆုံးတဲ့အခါမှာနိုင်ငံတော်ကနိုင်ငံတော်စာပနလုပ်ပြီးတော့ကမ္ဘာကောင်းဆောင်တွေရဲ့ဝန်ထဲကြည့်ကွေးခြင်းတွေရေးချရတာပဲသူအကြောင်းလေးတစ်သိတစ်ဆောင်ခွန်ကြီးကြည့်ကြည့်လိုက်အများကျိုးကိုဆောင်ရွက်တဲ့နေရာမှာခွန်ကြီးတို့သူကဘာလဲဆိုတော့1964ခုနှစ်လောက်ကဆက်ထမမြောက်ဂျွန်ပေါ်ဆိုတဲ့ဒီပုတ်ယဟန်မင်းကြီးကအိန္ဒိယအလဲရောက်လာတယ်အလဲရောက်လာတဲ့ကမာတာထရီဇာရဲ့သူဟာပြုမှုဆောင်ရွက်ပုံတွေအများကျိုးဆောင်ရွက်ပုံတွေသူ့ကိုကြောင်းပြုပြီးပဝန်းကျင်ဒုက္ခတွေတွေချမ်းသာသွားတာတွေမြင်ပြီးတော့ကြည်ညိုပြီးတော့မာတာထရီဇာကိုသူစီးတဲ့ဇိမ်ခံကားကြီးပေးသွားခဲ့ပါတယ်အ အဲ့ဒါလွန်ခဲ့တဲ့1964ခုနှစ်လောက်ကအဲ့တော့မာတာထီစာဘာလုပ်တယ်လေပုံရံမင်းကြီးစီကဒိန်ကန်ကားကြီးရလိုက်တဲ့အခါမှာကားပေါ်တက်တောင်းစီးမကြည့်ဘူးလေလံပြစ်ရောင်းပြစ်လိုက်တာပဲရောင်းပြီးဘာလုပ်တယ်လဲဆိုတော့နောက်ဘင်္ဂလားနယ်မှာကိုရီးယားယောဂါတွေတက်ဖို့အတွက်ခြေယုံကြီးတိဆောက်ပြစ်လိုက်တာခွန်ကြီးတို့သေချာကြည့်လိုက်ခွန်ကြီးတို့ဘုဒ္ဓရှင်အမြင်နဲ့ကြည့်လို့ရှိရင်ဟုတ်လားဟာကားကြီးကငါမစီးဘူးဒိန်ကန်ကားကြီးတက်စီးပြစ်လိုက်မယ်ဒါဘုန်းကြီးတို့ရဲ့သဘာဝစိတ်တက်လေးပါဘုန်းကြီးလည်းပဲပါဝင်တရားဓမ္မတွေလည်းပဲဒါမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်မာတာရီစာတန်ဖိုးမြင့်နေအလုံးကတန်ဖိုးရှိတဲ့မျိုးသမီးဆိုတော့ဘာလို့သတ်မှတ်တာလဲအဲ့တော့ကားကိုတက်တောင်းစီးမကြည့်လိုက်ဘူးသူ့ကားကိုလေလံပြည့်ရောင်းလိုက်တယ်ရတဲ့ငွေတွေနဲ့ကိုရီးယားယောဂါတွေတွေအတွက်ချေးယုံဆောက်ပြီးလှူဒန်းပြီးတော့အများကျုပ်ကိုဆောင်ရွက်ပစ်လိုက်တာဘုန်းကြီးတို့ကအဲ့ဒီစိတ်တက်မျိုးမရှိတော့မှအဲ့ဒီတဝက်လောက်ရှိရင်လူတန်ဖိုးဆိုတာမြင့်တက်သွားနိုင်ပါတယ်ဒါကြီးတွေကိုခုံမင်းပြီးတော့ဒီကားနေတကားနေနှစ်ကားကိုယ့်အတွက်တက်တက်လုံနေတဲ့ပုံကိုယ်ကြီးကသူ့အတူပစ္စည်းဘလောက်ပေါ်ပေါ်ယာတိဘလောက်ကြီးကြီးတံပိုးနှိမ့်နေအမျိုးသားတွေတဖြည်းဖြည်းနဲ့ဖြစ်သွားတတ်ပါတယ်ဆိုတာဒါသင်္ကန်းစာယူစရာအကြစရာလေးပါနောက်ပြီးတော့ခွန်ကြီးတို့ဒီ1989ခုနှစ်လောက်ကသူ့ကိုငြင်းချမ်းရေးနိုဘယ်ဆုပေးတယ်ပေါ့နေမင်းရဲ့မျိုးဆက်ငြင်းချမ်းရေးနိုဘယ်ဆုပေးတဲ့ကမာတာထီစာဘာတောင်းဆိုတယ်လဲဆိုတော့ဒီအဖွဲ့ကိုတောင်းဆိုလိုက်တယ်သူ့ကိုတဲ့ဂုံပြူပဲကျင်းပပြီးတော့ကုံကြမဲ့ဇယိတ်ကိုဂုံပြူပဲမလုပ်ပါနဲ့တဲ့အဲ့ဒီဂုံပြူပဲလုပ်မဲ့ကုံကြငွေတွေကိုသူ့ကိုပေးပါဆင်းရဲသားတွေအတွက်သူ့အထောက်ပံ့လှုပ်ချင်လို့ပါသူတောင်းဆိုလိုက်တဲ့အခါမှာအဲ့ဒီနိုဘယ်သူငြိမ်းချမ်းရေးပေးတဲ့ဖွဲ့ရလည်းပဲသူ့ကိုဂုံပြူပဲလုပ်မဲ့ဒေါ်လာ9000လောက်ကိုဂုံပြူပဲမလုပ်ဘဲနဲ့သူ့ကိုပေးလိုက်တယ်သူကလည်းပဲဆင်းရဲတဲ့ပုံကိုယ်တွေအတွက်အားလုံးဆောင်ရွက်သွားလိုက်ပါတယ်အဲ့တော့မာတာရီစာကိုကြည့်လိုက်လို့ရှိရင်တော့ဟာတော်လိုက်တာတော်လိုက်တာဘာကြောင့်တော်တာလဲဆိုတာအရင်လိုက်ပြီးတော့ကြည်ပြီးတော့ကြည်ညိုအားကြရတယ်ကိုလည်းပဲတူယူရတယ်ဒါကြောင့်မို့ဒီလှိုင်းကလေးကဘယ်ဒေတာကလာလာလဲမင်းဘယ်သွားမှလဲဒါအဓိကမကြပါဘူးကန်းရောက်တဲ့အခါမှာ तू ဟာအင်မတန်မှဒုက္ခရောက်ခဲ့တဲ့ဇင်ယောင်ငှက်လူမျိုးလေးတွေဒုက္ခသည်တွေကိုအများကြီးကယ်တင်ခဲ့တယ်ဆိုရင်ဒါဘာလဲဆိုတော့လူတန်ကိုမြင့်တက်သွားတာကိုဘုန်းကြီးကပြောချင်တာပါအာဘာဘာသာဝင်ပဲ तू ကဘယ်ဘာသာဝင်မို့ဘာဖြစ်တယ်ဒါမျိုးတွေမဟုတ်ပါဘူးသူရဲ့စိတ်ထားကိုကြည့်လိုက်လို့ရှိရင်လည်းပဲဘုန်းကြီးတို့ပါရမီမြောက်တဲ့စိတ်ထားဆိုတာစာပေနဲ့သွားပြီးတော့ kait ပါတယ်ဗုဒ္ဓဘာသာဝင်မဟုတ်လို့ပါရမီစကားပြောကျင်တော့ပြောကျင်မှာပြောမယ်သို့တော့သူ့ရဲ့လောရက်တွေကပါရမီစိတ်ထားတွေပဲတဲ့ဒါကြောင့်မို့တရားဓမ္မတွေလည်းပဲဂုံပကတနာနဲ့ပတ်သက်ပြီးတော့တတ်နိုင်နေမြချိုးချံချွေတာကြမယ်တကယ်ကိုအကျိုးရှိတဲ့လုပ်ငန်းလေးတွေတဖြည်းဖြည်းလှုပ်လာကြမယ်ဆိုရင်ဘုန်းကြီးတို့ဒါဟာအင်မတန်တန်ဖိုးရှိတဲ့ပုဂ္ဂိုလ်တွေဖြစ်သွားနိုင်ပါတယ်ဘုန်းကြီးတို့ဒီတိုင်းပဲတန်ဃာတော်ရှင်မြတ်တွေဘက်ကလည်းဒီတိုင်းပဲအဘွဲဒီဂရီတဲ့ဘီဝန်တာဘွဲရတယ်တိပိတကတရာဘွဲရတယ်ဒါတွေကတန်ဖိုးရှိတဲ့ပုဂ္ဂိုလ်အဖြစ်နဲ့တကယ်တိုက်ရိုက်ကျေးဇူးမပြုပါဘူးတန်ဖိုးရှိအောင်လုပ်ဖို့အတွက်ထောက်ပံ့တော့ဖြစ်ကောင်းဖြစ်သွားနိုင်ပါတယ်ဘွဲဒီဂရီရပြီးတော့ဇိန်ခံပြီးတော့ဒီလိုပဲချိန်ကုန်သွားမယ်ဆိုရင်တန်ဖိုးရှိတဲ့လူသားတန်ဖိုးရှိတဲ့တန်ဃာမဖြစ်နိုင်ပါဘူးအဲ့တော့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေဘက်ကလည်းပဲဘွဲဒီဂရီရအောင်ကြိုးစားရတယ်အလုပ်လုပ်တဲ့အခါလွယ်ကူအောင်လို့ရပြီးတဲ့အခါမှာဇိန်လေးနဲ့မနေဘဲနဲ့ကိုယ်နဲ့ဆက်လာတဲ့တန်ဃာတွေအတိမန်ရဖို့လိမ္မာရင်ကျေးဖို့ဆောင်ရွက်ပေးရပါတယ်။ဒကာဓမ္မတွေကိုလည်းပဲကိုယ်လှူတိုင်းမြှောက်ပြင်ပြီးတော့မဟောဘဲနဲ့အာဘလို့လှုပ်လို့ရှိရင်ဘလို့ကျိုးရှိတယ်ဆိုအမှန်တရားလေးတွေကိုဟောပေးရပါတယ်။ဒါမှခွန်ကြီးတို့တန်ဃာတော်ရှင်မြတ်တွေဘက်ကလည်းပဲတန်ဖိုးရှိတဲ့ပုဂ္ဂိုလ်တနည်းအားဖြင့်ပြောရင်ပါရမီပြည့်ပြီးတော့နိဗ္ဗာန်နဲ့နေတဲ့ပုဂ္ဂိုလ်တွေဖြစ်မယ်ဆိုတာဒါလေးတွေဟာခွန်ကြီးတို့အတူယူစရာအင်မတန်ကောင်းပါတယ်။နောက်တစ်ချက်ကြည့်လိုက်ခွန်ကြီးတို့မြန်မာနိုင်ငံလုံးပြတဲ့နှစ်ပေါင်း900ဝန်းကျင်ကကျန်းစစ်သားမင်းကြောင့်ဘုန်းကြီးကြီးညိုတာလေးတခုပြောမယ်။ဘုန်းကြီးတို့ကျန်းစစ်သားဆိုတာခုချိန်ထိအင်မတန်မှအားလုံးကလေးစားကြတယ်အားကြကြတယ်။အဲ့တော့သူအကြောင်းတွေ့လိုက်လို့ရှိရင်လည်းပဲတန်ဖိုးရှိတဲ့လူသားခုချိန်ထိကျန်းစစ်သားနှစ်ပေါင်း900ဝန်းကျင်ရှိနေပြီ။မြန်မာတွေရဲ့နှလုံးသားတွေကဘာဖြစ်လို့ပျောက်မသွားတာလဲဆိုတာအဲ့ဒီအချက်ကြောင့်တန်ဖိုးရှိအောင်လုပ်ခဲ့လို့ပါ။ဘုန်းကြီးတို့ဥပမာလေးနှစ်ချက်လောက်ဘုန်းကြီးပြောပြမယ်။သောသောမာတာထီစာကခရစ်စတန်ဘာသာဝင်နေနဲ့ဆက်လို့ဘယ်ဘာသာဝင်လဲဆိုတာဒါတွားတွေးမနေနဲ့ဘုန်းကြီးတို့ကျန်စစ်သားမင်းကိုလည်းပဲအားကြတဲ့အခါမှာကျန်စစ်သားမင်းဘုံကြီးတာကျန်စစ်သားမင်းအာနာရှိတာရှင်ပြန်ဖြစ်တာဒါဒီကိုတွားအားမကြနဲ့သူ့ရဲ့ကောင်းမြတ်တဲ့စိတ်တက်ကိုဘုန်းကြီးတို့ကအတူယူရပါတယ်အဲဘယ်လိုလဲဆိုတော့ဘုန်းကြီးတို့ခုတရဘာတကားဆိုတာကုရတိရှိခဲ့ပါသေးတယ်အဲ့ဒီတရဘာတကားကိုရောက်လို့ရှိရင်ဘုန်းကြီးတို့ခုနစာရေးဆရာကြီးဇော်ကြီးရပဲရေးထားခဲ့တဲ့ဟာလေးတွေတွားပြီးတော့တွေ့ရတယ်။တရတပါတကားရောက်လို့ရှိရင်ဘာတွားပြီးတော့အောင်းမိတယ်လဲဆိုတော့ကျန်စစ်သားရဲ့တစ္ဆာစကားလေးကိုနားထဲမှာပဲ့တင်ထက်နေပါတယ်တဲ့။ဇလန်းလေးကဘယ်လိုလဲဆိုတော့ဘုန်းကြီးတို့နောယထာမင်းနဲ့ရွာစံတော့တားဖြစ်တဲ့ဆိုလူမင်းရဲ့နန်းတက်။တ ตาผิดแต่ซอลูเมนนั้นตะตอเมยมันก็หนีไปတော့ปงกันเลยพอปงกันပြီးတော့ပကန်နန်းမှာတက်ဆွဲတဲ့အခါမှာဘုန်းကြီးတို့ဒီငရေမန်ကိုတိုက်ဖို့ဆိုပြီးကြံစည်သားကရှိရနေဦးဆောင်တယ်ဆောလူမင်းကနောက်ကနေပြီးတော့တက်တယ်ကိုကိုယ်ခဲပြီးတော့တက်တယ်ပေါ့အဲ့တော့ငရေမန်ကပရိယေဆင်ပြီးတော့ဆင်ရုပ်တွေပါနေပရိယေဆင်ပြီးတော့မြားလိုက်တော့ဆောလူမင်းကပညာကမရှိတော့ ငါမြန်ဘာမှတ်နေတယ်လဲဆိုတော့မင်းပြူဆိုတော့ဘုန်းကြီးတို့မန်နဲ့လိုက်လိုက်တာအဲ့မှာထောင်ချောင်းမိပြီးတော့ရှင်ညွန်နေတဲ့နေပြီးတော့ငရေမန်ရဲ့အဖန်ကိုခံလိုက်ရပါတယ်ကျန်စစ်သားရဲ့တက်တွေလည်းပဲကဘာပြတ်တယ်လို့ပဲနောက်ပြန်ဆုတ်ပြီးတော့ရှင်ပြန်လည်းပဲကြသွားတော့ပြန်လာတဲ့အချိန်မှာအဲ့ဒီတရဘာတကားဆိုတာသူပကံမှာရှိပါတယ်တရဘာတကားနန်းလေးမြင်းစီးပြီးတော့ရောက်လာတဲ့အခါမှာဘုန်းကြ တယ်ရှင်ကြံစသားမင်းထိလိုက်မင်းတိုင်းပြည်ဆိုတာရှင်ပြင်းမရှိလို့ရှင်ပျက်စီးတတ်ပါတယ်တောင်ကျန်သူတွေလည်းပဲပေါ်လာတတ်ပါတယ်အဲ့တော့စောလူမင်းဖန်ခံရပြီးမရှိတော့ဘူးဆိုတော့ရှင်ကြံစသားမင်းဟာထိနှံအုပ်ချုပ်မင်းလို့ပါဆိုပြီးတော့အတ်တော်တာပဲသူတို့ကစောလူမင်းကိုမကြိုက်ကြဘူးစောလူမင်းကတိုင်းပြည်ကျိုးလည်းမဆောင်ရွက်အပျော်ပါးနဲ့ချိန်ကုန်နေတော့ကျန်စစ်သားကိုလည်းပဲကြည်ညိုတော့သူတို့ကကျန်စစ်သားကိုထိနှံတန်းအပ်တော်တာပဲအဲ့တော့ကျန်စစ်သားပြောခဲ့တဲ့စကားလေးကဘာလဲဆိုတော့အမတ်ကြီးတို့တဲ့ငါရဲ့ရှင်သခင်ဖြစ်တဲ့စောလူမင်းအသက်ရှင်သလားမရှင်ဘူးလားဆိုတာစုံစမ်းပါဦးမယ်တဲ့တကယ်လို့အသက်ရှင်သေးတယ်ဆိုရင်သူ့ကိုကယ်တင်ပြီးတော့သူ့ကိုထိနှံအပ်ပြီးသူ့စီမှာခါစားပြီးတော့တိုင်းပြည်အတွက်ဆောင်ရွက်ပါမယ်ဒါကြောင့်မို့နေကြပါဦးဆိုပြီးတော့ပြောလိုက်တယ်အဲ့တော့ဒီနေရာမှာဘုန်းကြီးတို့စဉ်းစားကြည့်လိုက်သမ်းပါပကံခေဆိုတာလည်းပဲပရိသရခေအာညီကိုချင်းချင်းသတ်ပြီးတော့ရှင်ပြင်းလုတ်တဲ့ခေတားဖချင်းချင်းသတ်ပြီးတော့ရှင်ပြင်းလုတ်တဲ့ခေအလောင်းစီသူတို့ဆိုရင်လည်းပဲလုတ်ကြံခံရတာကိုယ့်ရဲ့သားကတတ်ခံရတာပဲအဲ့တော့ဒီလိုညီကိုချင်းချင်းသတ်ပြီးတော့ရှင်ပြင်းလုတ်တဲ့ခေနောက်ပြီးတော့တားဖချင်းချင်းသတ်ပြီးတော့ရှင်ပြင်းလုတ်တဲ့ခေမှာကျန်စစ်သားဟာသူ့ကိုကြီးပြူစွာနဲ့မူးမတ်ပေါင်းကလာပြီးတော့ဆက်တဲ့ခြိနှံစည်းစိမ်ကြီးကိုစွန့်ပစ်လိုက်တာဘာကိုမျက်နှိုးလို့စွန့်တာလဲဆိုတော့နောယထာမင်းဟာသူ့မှာကျေးဇူးရှိတယ်။နောယထာမင်းရဲ့သားဟာလည်းပဲသူ့ရဲ့ကျေးဇူးရှင်ရဲ့သား။အဲ့တော့သစ္စာမေတ္တာတရားကိုရှင်ပြန်စည်းစိမ်နဲ့ပို့ပြီးတော့မြတ်နိုးတယ်တဲ့။အဲ့တော့ဒီကျန်စစ်သားရဲ့သစ္စာစောင့်တည်တဲ့ဇကာမေတ္တာတရားကျေးဇူးတရားကိုမြတ်နိုးတဲ့ဇကာတန်လေးတွေဟောဒီတရပါတကားကိုရောက်တိုင်းရောက်တိုင်းသူ့နားထဲမှာပဲ့တင်ခတ်နေပါတယ်ဆိုပြီးတော့ရေးထားတာလေးသွားတွေ့ရတယ်။အဲ့တော့ခေါင်းကြီးတို့ကျန်စစ်သားဟာခုချိန်ထိနှစ်ပေါင်း900ဝန်းကျင်ရှိနေပြီ။အလုံးတော်မြန်မာပြည်ကိုချစ်တဲ့ပုဂ္ဂိုလ်တွေရဲ့နှလုံးသားထဲမှာကြံစစ်သားကြံစစ်သားဆိုတာအဲ့ဒီလိုအင်မတန်မှလူတိုင်းမမောတဲ့စီးစိမ်ကိုစွန့်ပြီးတော့လူတိုင်းမမြင်တဲ့အလှတရားတစ္ဆာတရားကျေးဇူးတရားတွေကိုသိပြီးတော့ညင်းပယ်ကြလိုက်တဲ့အတွက်ကြံစစ်သားဆိုတာဘုန်းကြီးတို့ဖြစ်နေခဲ့ရပါတယ်။ဒါလေးတွေကလည်းပဲကြံစစ်သားကလူတန်ဖိုးရှိတဲ့လူတယောက်ဘာဖြစ်လို့ဖြစ်တာလဲဘယင်ဖြစ်လို့လားဆိုတော့ဘယင်ဖြစ်တဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့သမိုင်းထဲမှာအများကြီးပါကြံစစ်သားလို့သမိုင်းတွင်ကြံကြတဲ့ပုဂ္ဂိုလ်ကရှားပါလိမ့်မယ်။နောက်တစ်ချက်ကလည်းပဲဘုန်းကြီးတို့ဒီရွှေစည်းကုံကိုရောက်လို့ရှိရင်အနောယထာမင်းနဲ့ကျန်စစ်သားမင်းတည်ခဲ့တာအဲ့တော့ရွှေစည်းကုံကိုရောက်လို့ရှိရင်လည်းပဲတဲ့စာစုကဘာရေးထားလဲဆိုတော့အနောယထာမင်းရဲ့လက်ယုံအားကိုလည်းပဲသူကြည်နူးရတယ်ကျန်စစ်သားရဲ့နှလုံးအားကိုလည်းပဲသူကြည်နူးရတယ်ပေါ့အဲ့တော့အနောယထာမင်းနှစ်ရွာဆန်သွားတဲ့အခါမှာစောစောကလူပြည်ပြတ်တယ်ပေါ့စောလူမင်းအုပ်ချုပ်တဲ့ချိန်အဲ့တော့နောက်ဆုံးမှငရေမန်ပုံကန်တဲ့အတွက်စောလူမင်းလည်းပဲဆုံးငရေမန်လည်းပဲကြာကျုံတော့ကျန်စစ်သားမင်းဟာတိုင်းပြည်တက်လာတဲ့အခါတိုင်းပြည်ရဲ့တိတ်ချောက်ချားနေပါတယ်ချောက်ချားနေတော့ဘာဖြစ်လဲဆိုတော့အာစီရဲ့အတွက်သားတော်ွယ်မရတော်ွယ်နဲ့ထွက်ပြေးတဲ့ပုံကိုယ်တွေထမင်းနဲ့မောင်မောင်မစားရတဲ့ပုံကိုယ်တွေအာစစ်ကြီးများပြန်ဖြစ်လာအောင်မလားလို့ကြောက်ရွံ့နေတဲ့ပုံကိုယ်တွေအဲ့ဒီဒီမှာကျန်စစ်သားကနန်းတက်လာတဲ့အခါမှာသူကဘာလုပ်လဲဆိုတော့ဘုန်းကြီးတို့ကျန်စစ်သားရဲ့သူကြောက်စာတွေမြန်မာပြန်ပြီးပြန်ပြီးတော့ဖတ်ကြည့်တွေ့ရပါလိမ့်မယ်အဲ့တော့သူနန်းတက်ခဲ့တာကိုသူကဘယ်လိုပြောရလဲဆိုတော့သူရေးထားတာကတိုင်းသူပြည်သားတွေဒုက္ခရောက်နေတဲ့အတွက်မျက်ရည်ကျတာလေအဲ့ဒီမျက်ရည်တွေကိုသူတုတ်ပေးပါမယ်တဲ့လက်ရလက်နဲ့အစာတောက်တွေပြေဝအောင်သူဆောင်ရွက်ပေးပါမယ်လက်ဝဲလက်နဲ့အဝတ်အစားတွေပြည့်စုံအောင်သူလုပ်ပေးပါမယ်ဆိုပြီးတော့တိုင်းသူပြည်သားတွေကိုသူပြောကြားခဲ့တယ်အဋိဌံခဲ့တယ်ကြောက်စာလည်းပဲထိုးခဲ့တယ်အဲ့တော့သူရှင်ပြန်ဖြစ်ချင်တာဘာဖြစ်လို့လဲတိုင်းပြည်စည်းစိမ်ကိုခံစားဖို့မဟုတ်ပါဘူးတိုင်းသူပြည်သားတွေမျက်ရည်ကိုတုတ်ပေးဖို့အစာရည်စားဝအောင်လုပ်ပေးဖို့အဝတ်ထည်တွေပြည့်စုံအောင်လုပ်ပေးဖို့စိတ်ချမ်းသာဖို့ကိုယ်ချမ်းသာဖို့ဒါမျိုးသူရည်ရွယ်ချက်နဲ့တက်ခဲ့တယ်အဲ့တော့ရှင်ပြန်ဖြစ်ဖို့ရည်ရွယ်ချက်ကလည်းတိမ်မွန်မြတ်တယ်နောက်ပြီးတော့ရှင်ပြန်ဖြစ်လို့လိုရနိုင်ပါလျက်နဲ့တစ္ဆာတရားကျေးဇူးတရားကို ကြည့်ပြီးတော့အင်မတန်မြတ်လို့ပြီးတော့ညင်းပယ်ခဲ့တယ်ဒီတရားတွေကဘုန်းကြီးတို့ဘာဖြစ်လဲကျန်စစ်သားကိုလူတံပိုးမြင့်တက်အောင်လုပ်ပေးတဲ့ပုံကိုလို့ဘုန်းကြီးတို့ကြည့်လို့ရပါတယ်ဒါလေးတွေကတရားတော်မှတွေအားလုံးသဘောပေါက်စေခြင်းလို့ဘုန်းကြီးကပြောပြခြင်းဖြစ်ပါတယ်လူတံပိုးဆိုတာလိုလိုနေရင်အုံဖွားဆိုပြီးတံပိုးရှိတဲ့ပုံကိုဖြစ်တာမဟုတ်ပါဘူးဒါကြောင့်မို့ကိုယ်လည်းပဲသာသနာအတွက်ချီးမြှောက်တယ်ဆင်းရဲတဲ့ပုံကိုယ်လေးအတွက်ချီးမြှောက်တယ်စောစောကလို့အာယုံပြုပြီးတော့တံပိုးရှိတဲ့ပုံကိုဖြစ်အောင်လုပ်ရပါတယ်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တိဘက်ကလည်းဘွဲ့တီတီလေးရယုံနဲ့ဒါတန်ဖိုးရှိတဲ့ပုဂ္ဂိုလ်မဖြစ်သေးပါဘူးဘွဲ့တီတီရတယ်လို့တတ်နိုင်တယ်မြညင်းမြတ်တဲ့နှလုံးသားနဲ့ကိုယ်နဲ့ဆက်နေတဲ့တရားတော်မှတွေလှူယုံနဲ့မပြီးသေးဘူးစိတ်သက်တည်းဘလို့မြင့်အောင်လုပ်ရတယ်ကိုယ်လည်းပဲတပည့်တွေမွေးပြီးတော့မျိုးဆက်တွေကိုဘလို့မြင့်ရမလဲဒီမျိုးဆက်တွေထဲမှာပညာတက်ပြီးတော့သူတို့ကောင်းစိတ်ရှိအောင်ငါဘလို့လုပ်ပေးရမလဲဒါလေးတွေကဘုန်းကြီးတို့လိုအပ်ပါတယ်နောက်ဆုံးဘုန်းကြီးတို့ရဲ့ဗုဒ္ဓမြတ်စွာတလောကလုံးကနိုင်မဲ့ကျေးဇူးရှင်လို့သတ်မှတ်ထားတယ်မြတ်စွာဘုရားကြောင်းတွေးကြည့်လိုက်ပေါ့မြတ်စွာဘုရားဟာတန်ဖိုးရှိတဲ့လူသားထဲမှာတန်ဖိုးရှိတဲ့မဟာလူသားလို့ဒီလိုပြောရပါတယ်ဆရာကြီးဥရွှေအောင်ကတော့အနိုင်မဲ့လောကသားတို့ရဲ့ကျေးဇူးရှင်တဲ့တလောကလုံးရဲ့နိုင်မဲ့ကျေးဇူးရှင်ဘယ်သူနဲ့မှနိုင်လို့မရဘူးဒါမြတ်စွာဘုရားအဲ့တော့မြတ်စွာဘုရားတန်ဖိုးရှိတဲ့မဟာလူသားဘာလို့ဖြစ်ခဲ့တာလဲနည်းနည်းလေးပြန်ကြည့်လိုက်ဘုန်းကြီးတို့အဘိဓမ္မာမှာတင်းကြိုကြံဆိုတာကိုရင်လေးတွေရစသီလရှင်ဆရာလေးတွေရစပြီးတော့တက်တဲ့တင်းကြိုကြံဆိုတာရှိပါတယ်အဲ့မှာစဆုံးအရှင်သူတို့တာဆရာကမြတ်စွာဘုရားကိုရှေ့ခိုးတဲ့အခါမှာတမ္မာတံဗုဒ္ဓမတ္တုလံသတ္တဓမ္မကနုဒ္ဓမံအဘိဝါရိယပါတိတံဘိဓမ္မထတင်ကဟံနဲ့ဒါလေးနဲ့ရှေ့ခိုးတယ်အဲ့ဒီမှာဘာပါတယ်လဲဆိုတော့တမ္မာတံဗုဒ္ဓမတ္တုလံနဲ့တမ္မာတံဗုဒ္ဓဆိုတဲ့ပုံမတ္တုလဆိုတဲ့ပုံ ਨੇ တဲ့မြတ်စွာဘုရားကိုနုရုဒ္ဓရှ िख ိုးပူဇော်တဲ့အခါမှာဘာသွားတွေ့ရတယ်လဲဆိုတော့ဘုန်းကြီးတို့အပိုင်သုံးပိုင်းပိုင်းပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုချီးကျူးထားတာသွားတွေ့ရတယ်ဒါလေးဘုန်းကြီးချိန်ရတဲ့လောက်ပြောပြမယ်စောစောကဘာသာကြားဖြစ်တဲ့မာတာထရီဇာရဲ့အကြောင်းကိုလည်းပြောပြီးပြီနောက်ပြီးတော့တောင်မျိုးဆရာတော်ကြီးရဲ့စိတ်သက်ကိုလည်းပဲဆရာဇော်ကြီးရဲ့ကြံပြနဲ့နှိုင်းရှင်ပြီးတော့လူတံဘိုးဆိုတာပြောပြီးပြီနောက်ပြီးတော့ကျန်းစစ်သားမင်းဘုန်းကြီးတို့မြန်မာနိုင်ငံလွန်ခဲ့တဲ့မြန်မာနိုင်ငံကိုပြန်ပြီးတော့တီထောင်ခဲ့တဲ့ဒါနော်ယထာမင်းနောက်မှာပို့ခဲ့တဲ့ကျန်းစစ်သားမင်းရဲ့နှလုံးသားလှဖို့လောကကျိုးကိုဆောင်ရွက်ခြင်းစိတ်ရှိဖို့ယာဓုအာနာမမမောပဲနဲ့တစ္ဆာမေတ္တာကျေးဇူးတရားကိုမြင်လို့ပုံကိုလည်းပဲပြောပြီးပြီခုဘုန်းကြီးတို့ကိုးကွယ်တဲ့မြတ်စွာဘုရားရဲ့အကြောင်းလေးဘုန်းကြီးအားလုံးဗုဒ္ဓနုတ္တိဘာဝနာလည်းဖြစ်အောင်နည်းငယ်လေးပြောပေးမယ်မြတ်စွာဘုရားကိုရှေ့ခိုးတဲ့အခါမှာသူကပူဇော်တဲ့အခါမှာဂုံတော်တွေထဲမှာသူက၃မျိုးနဲ့ပူဇော်သွားတယ်။နံပါတ်၁ဟေတုတံပရာတဲ့အကြောင်းတရားနဲ့ပြည့်စုံနေတယ်မြတ်စွာဘုရား။နံပါတ်၂ဖလတံပရာအကျိုးတရားနဲ့လည်းပဲပြည့်စုံနေတယ်။နံပါတ်၃တတ္တုပကာရတံပရာတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်ခြင်းနဲ့ကျေးဇူးကုန်နဲ့လည်းပဲပြည့်စုံတယ်ဆိုပြီးအကြောင်းသုံးချက်နဲ့ဘုန်းကြီးတို့မြတ်စွာဘုရားရဲ့ဂုံတော်တွေကိုပူဇော်သွားပါတယ်။ဘုန်းကြီးပြန်ပြောမယ်မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုပူဇော်တဲ့အခါမှာသူဟာနံပါတ်၁ဟေတုတံပရာအကြောင်းတရားနဲ့ပြည့်စုံပုံတွေကိုကြည်ညိုပူဇော်သွားတယ်။နံပါတ်၂ဖလတံပရာအကျိုးတရားနဲ့ပြည့်စုံတာတွေကိုလည်းပဲကြည်ညိုပူဇော်သွားတယ်။နံပါတ်၃တတ္တပကာရတံပရာတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်သွားတဲ့ဂုဏ်တွေကိုလည်းပဲအာယုံပြုပြီးတော့ပူဇော်သွားတာတွေ့ရတယ်။အဲ့တော့မြတ်စွာဘုရားရဲ့ဖြစ်တော်စဉ်တွေကြည့်လိုက်လို့ရှိရင်ဟေတုတံပရာအကြောင်းတရားနဲ့ပြည့်စုံတယ်ဆိုတာဘာပြောတာလဲဆိုတော့မြတ်စွာဘုရားသူ့မိသားဘဝကြည်လိုက်အာပါရမီပြည့်ဖို့အတွက်တတ္တဝါတွေအဲ့သူ့မိသားဘဝမှာဖရာလောင်းဟာယဟန္တာဖြစ်နိုင်ပါတယ်ဒီပင်္ဂရာဘုရားရှင်နဲ့ယဟန္တာဖြစ်အောင်လုပ်ပြီးတော့သွားလို့ရှင်အဲ့ဒီဘဝမှာနိဗ္ဗာန်ရနိုင်တယ်ဒါပေမဲ့လို့မြတ်စွာဘုရားကတတ္တဝါတွေတနာတာငါလူစွန်းအားရှိတဲ့ပုဂ္ဂိုလ်တယောက်ဟာနိဗ္ဗာန်ယူသွားလို့ရှင်တတ္တဝါတွေဒုက္ခရောက်လိမ့်မယ်အဲ့တော့ငါဟာတတ္တဝါတွေအတွက်ကယ်တင်ပြီးတော့ပါရမီဖြည့်မယ်ဆိုပြီးတတ္တဝါတွေကိုတနာခြင်းနဲ့ပြည့်စုံတာဒါဘုရားဖြစ်ဖို့အတွက်အကြောင်းနဲ့ပြည့်စုံတာနောက်ပါရမီတွေဖြည့်ခဲ့တဲ့အခါမှာလည်းပဲဘာလုပ်တယ်လဲအာဘုဒ္ဓံတရာမင်းဘုရားမှာသားတွေတမီးတွေအလုံးစွန့်လှူခဲ့တာပဲဖြည့်ရဘွားတိုင်းမှာမြောက်မင်းဘုရားဖြစ်တဲ့အခါမှာလည်းပဲသူ့ကိုဒီမျိုးသမီးရဲ့မျက်နှာရအောင်အိမ်ကိုမြောက်သားယူမယ်ဆိုပြီးတော့ကျေးဇူးရှင်ကိုခေါင်းကြောက်ခဲနဲ့ထုတယ်အဲ့ဒီဘုရားမှာလည်းပဲဒီပုံနာရုပ်ကိုကျေးဇူးကနဲ့ပုံနာကိုသွေးဆက်လေးတွေချပြီးတော့သူဟာကူညီခဲ့တယ်မျောလင်းချက်မထားခဲ့ဘူးအဲ့တော့ဘောဝါပေါင်းများစွာပါရမီတွေဖြည့်တတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်ခဲ့တယ်။ခုနသူမိတာဘောဝါဆိုရင်ဘုန်းကြီးတို့ပုရုဇဉ်မြင်နေတတ်ခြင်းဟာဖရာလောင်းအားလိုက်တာ။နိဗ္ဗာန်ရမှာမယူဘဲနဲ့မြန်ဖရာပြည့်စုပံပြီးတော့တန်တရာဆင်းရဲကြီးတဲ့မှာခုံဆင်းခဲ့သေးတယ်လို့ဘုန်းကြီးတို့ပုရုဇဉ်တွေကတော့ဒီလိုမြင်မယ်။မြတ်စွာဘုရားကကရုဏာသိပ်ကြီးတော့တတ္တဝါတွေကိုကယ်တင်ခြင်းတယ်။ကယ်တင်ခြင်းတော့ဖရာဖြစ်အောင်ပါရမီတွေဖြည့်ခဲ့တာ။ အတပ်ပေါင်းများစွာလည်းပဲစတေးခဲ့ရပါတယ်ဒါပါလဲဆိုတော့အကြောင်းတရားနဲ့ပြည့်စုံတာမြတ်စွာဘုရားကိုဂုံအောင်ပြုတဲ့အခါအဲ့ဒီအလောင်းတော်လောင်းတော်ဘုရားကပါရမီဖြည့်ခဲ့တာဒီအထိကြည့်လို့ရှိရင်သိကြည်ညိုစရာကောင်းတဲ့အကြောင်းပေါ့ဒါကအကြောင်းတရားနဲ့ပြည့်စုံတာပါနောက်ဖျားဖြစ်တဲ့အခါကျဘာဖြစ်လဲဆိုတော့ဖလတံပရာအကျိုးတရားနဲ့ပြည့်စုံသွားတယ်တဲ့ကျိုးတရားနဲ့ပြည့်စုံတဲ့အခါမှာရုပ်အစင်းအပြင်ကြည့်လိုက်လည်းပဲရွှေမျက်နာတော်လက်ချေတော်မှစာရွေမကျွင်ပင်လုံးဝင်းသည်ပန်းပင်နေချက်တည်မင်္ဂလာစုဝေးကားဖြင့်လွန်စွာတင့်တယ်သက်ပေတော်မူသောတိရီဘုံတော်တဲ့အဲ့တော့ဖျားဖြစ်တဲ့အခါမှာရုပ်အစင်းအပြင်လည်းပဲပါရမီတော်တွေကနောက်ဆုံးဘဝဆိုတော့ဖြည့်ခဲ့တဲ့ပါရမီတွေကများလာပြီလေဖြည့်တဲ့ပါရမီတွေကများတော့နောက်ဆုံးဘဝမှာဟာဟိုပါရမီကလည်းပဲငါကျိုးပေးမယ်ဒီပါရမီကလည်းပဲငါကျိုးပေးမယ်နဲ့ပါရမီတော်တွေကစုပြုံးပြီးတော့ကျိုးပေးလိုက်တဲ့ရုပ်အစင်းအပြင်လက္ခဏာတော်ကြီးငယ်သွဲသွဲနဲ့တင့်တယ်တဲ့မြတ်စွာဘုရားဖြစ်ခဲ့ပါတယ်ဒါအကျိုးတရားနဲ့ပြည့်စုံတာဉာဏ်တော်အပြင်လည်းပဲအင်မတန်ကြီးကျယ်တဲ့သဗ္ဗညုတဉာဏ်ကိလေသာတွေကိုပယ်စွမ်းနိုင်တဲ့အထက်တမဲ့ဉာဏ်တွေရခဲ့ပါတယ်သဗ္ဗညုတဉာဏ်ဆိုတာသိစရာမှန်တဲ့များသိတယ်တရားခင်ဤတွေကိုလည်းပဲသိတယ်တတဝရရဲ့လူစတိုက်ကိုလည်းပဲသိတယ်အလုံးကိုသိတဲ့ဉာဏ်ပေါ့မြတ်စွာဘုရားသူတစ်ပါးအကျိုးဆောင်နိုင်တယ်အဲ့ဒီဉာဏ်တော်ကြီးရှိလို့ဆောင်ခဲ့တာပါဘုန်းကြီးတို့ကုထုဇဉ်တွေလည်းပဲသူများကျိုးဆောင်ခြင်းသိစေရမှန်တယ်များသိအောင်ပညာကျိုးစားသင်ရတာပဲနောက်ပြီးတော့ပညာကျိုးစားသင်ပြီးတော့စာချရင်လည်းပဲစာသင်ရင်လို့ရှိရင်လည်းပဲဘလို့သင်ရင်သူများတက်မလဲဆိုပြီးတော့သင်နည်းလေးတွေကိုလေ့လာရတာပဲနောက်ပြီးတော့ तू ကတော့ဘလို့စတိုက်ရှိတယ်လဲ तू ကဘာကြိုက်တယ်လဲသူတို့အကြိုက်ကိုလိုက်ပြီးတော့မြန်မြန်တက်အောင်သင်ပေးရတယ်ဒီလိုထိုးထွင်းဉာဏ်ရှိလို့ချင်းသူများကျိုးဆောင်ရွက်နိုင်တော့တာပဲကိုမြတ်စွာဘုရားကလည်းပဲတက်ပညုတဉာဏ်လည်းပဲပိုင်းတယ်အရဟတမဉာဏ်ကြီးရပြီးတော့ကိလေသာတွေဆိုလို့ချင်းကင်းလိုက်တာယဟန္တာတွေကိလေသာကင်းတာကဘုန်းကြီးတို့ဝါသနာကိလေသာပါသေးတယ်မြတ်စွာဘုရားရဲ့ကိလေသာကင်းမှုကအင်မတန်မှကိလေသာတွေကဖြူးစင်နေတာအရက်ပလင်းနဲ့အရက်ထဲလိုက်တယ်ထဲ့ပြီးတော့ရက်တုံလိုက်တယ်အရက်နှံ့ကြံတယ်ဇာဟနာကိလေသာကင်းတာအဲ့ဒီလိုအထုံလေးတော့ကြံလေးတာမြတ်စွာဘုရားကိလေသာကင်းတာကပလင်းတဲ့ထဲမှာရေထည့်ပြီးတုံလိုက်တဲ့အခါမှာဘာနဲ့မှမရတယ်လို့မြတ်စွာဘုရားမှာလောဘဒေါသကိလေသာတွေရဲ့ကင်းတာအဲ့ဒါပါလဲဆိုတော့ဖလတံပရာတဲ့ဒါအကျိုးတရားနဲ့ပြည့်စုံတာပါတကောကလည်းပဲကြီးလိုက်တာအနုမြူလောက်သေးမြဲအောင်ကိုကိုကိုဖန်ဆင်းနိုင်တယ်နောက်ပြီးတော့ကြီးမအောင်ဖန်ဆင်းလို့ရှိရင်လည်းပဲပြန်မာမြင့်အတူတိန်တို့တဲ့ပို့ပြီးတော့ကြီးမအောင်ဖန်ဆင်းနိုင်တယ်အဲ့တော့တကောအနုဘောကလည်းပဲကြီးတာဒါပါလဲဆိုတော့ဖလတံပရာအကျိုးတရားနဲ့ပြည့်စုံတာပါအဲ့တော့ပြန်ပြောမယ်နံပါတ်1အကြောင်းတရားနဲ့ပြည့်စုံတယ်တတ္တဝါတွေကိုတနာတယ်တနာတဲ့အတွက်ပါရမီတွေအသက်ဆွန့်ပြီးတော့အသက်စတေးပြီးတော့ဖြည့်ခဲ့တယ်ဒါအကြောင်းတရားနဲ့ပြည့်စုံတာအကျိုးပေးတဲ့အခါမှာလည်းပဲရုပ်အစင်းအပြင်လည်းပဲသူများတဲ့လှပတယ်ဉာဏ်အပြင်လည်းပဲသူများတဲ့ကြီးကျယ်တယ်တကောအပြင်လည်းပဲသူများတဲ့ကြီးကျယ်တယ်ဒါဟာအကျိုးတရားနဲ့ပြည့်စုံတာပါကောင်းပြီဖျားဖြစ်အောင်ပါရမီဖြည့်ခဲ့တယ်ဖျားဖြစ်တယ်ဖျားဖြစ်ပြီးတော့တတုပါကာရသံဗရာအများကျိုးမဆောင်ရွက်ပဲနဲ့ဖျားဖြစ်ပြီးတော့ဟုတ်လားလူတွေလှူတာလေးဖုံးပေးလိုက်လူတွေလှူတဲ့တိုက်ကြီးထဲမှာနေလိုက်အေးအေးဆေးဆေးလေးတရားလေးထိုင်လိုက်တယ်ဒီလိုနေသွားလို့ရှင်ဘုန်းကြီးတို့စဉ်းစားကြည့်စမ်းပါတတဝါတွေလူနဲ့ပြန်မာတွေနှိုင်းပဲကျေးဇူးရှင်လို့ပေါ်ခံထိုက်မလားလူတွေနဲ့ပြန်မာတွေကလည်းပဲဖျားဖြစ်အောင်ကျင့်တယ်ဖျားဖြစ်တယ်ဖြစ်ပြီးတော့ဘသူအကျိုးမှမဆောင်ရွက်ပဲနဲ့ပြိဋိနိဗ္ဗာန်ဆံသွားရင်ဒီနေ့ချင်းဒီဘုန်းကြီးတို့ဟာအာကျေးဇူးရှင်ဆိုပြီးတော့တွေ့ရတဲ့နေရာတိုင်းမှာကတော့ကြပါမလားဒါစဉ်းစားစရာလေးအဲ့တော့မြတ်စွာဘုရားကိုနှိုင်းမဲ့ကျေးဇူးရှင်ဆိုတော့ဘာဖြစ်လို့ခေါ်ရတာလဲဆိုတော့တတုပါကာရတံပရာတဲ့ဖျားဖြစ်ပြီးတဲ့နောက်သံဟံပရိပြန်မာကတရားဟုတ်ကိုတောင်းမှန်တယ်နောက်ဆုံး45ဝါပြည့်တဲ့အထိပြိဋိနိဗ္ဗာန်ဆံမဲ့ညောင်ဆောင်မှာဒီအာတုပတ္တပရပတ်ကြီးကိုတရားဟောပြီးတော့ခြေချွတ်တယ်။မြတ်စွာဘုရားကြီးရွယ်ခဲ့တာကဘုရားဖြစ်ဖို့ဆိုတာအလကားနေရင်ဘုရားဖြစ်ပြီးတော့ဂုံယူဖို့မဟုတ်ပါဘူး။တတဝါတွေကိုတရားဟောပြီးတော့အသိဉာဏ်တွေဖြည့်ခြင်းလို့အသိဉာဏ်တွေပြည့်သွားတဲ့ကတတဝါတွေတရားထူးရပြီးတော့နိဗ္ဗာန်ရောက်စေခြင်းလို့မြတ်စွာဘုရားပါရမီဖြည့်ခဲ့တာ။အဲ့ဒီဖြည့်ခဲ့တဲ့အတိုင်းပဲဘုန်းကြီးတို့ပြိဋိနိဗ္ဗာန်တုတ်ဆိုလို့ချင်းမြတ်စွာဘုရားပြိဋိနိဗ္ဗာန်စံဃာနိတိဟုတ်လားတုတ်တန်ကြီးတွေဟောလိုက်တာတန်ဝေဇနီယတုတ်တန်တွေဘုန်းကြီးတို့ဒီမြတ်စွာဘုရားဝန်တော်လာပြီးတော့အင်မတန်အားနည်းနေပါပြီလူသားဆိုတော့အဲ့ဒီအားနည်းနေတဲ့အချိန်မှာပဲသုဘဒ္ဒပရပိုက်ကြီးရဲ့ပြတနာမေးဖို့ရောက်လာရှင်အာနန္ဒာကပရပိုက်တိတ်ကြီးတွေဆိုတာမလွယ်ဘူးဆိုပြီးတော့ငင်းမြတ်စွာဘုရားကြားတဲ့အခါမှာလွတ်လိုက်ပါဆိုပြီးနောက်ဆုံးပြိဋိနိဗ္ဗာန်စံဃာနီးဇေဇေလေးမှာဘယ်သုဘဒ္ဒပရပိုက်ကြီးကိုတရားဟောပြီးတော့ရဟန္တာဖြစ်အောင်သူများကျို့ကိုဆောင်ခဲ့ပါတယ်အဲ့တော့ချုပ်လိုက်လို့ချင်းမြတ်စွာဘုရားပါရမီဖြည့်တယ်သူတစ်ပါးပေါ်တနာတက်တယ်ဒါအကြောင်းနဲ့ပြည့်စုံတယ်နောက်ပြီးတော့ဖျားဖြစ်တဲ့အခါမှာဉာဏ်တော်လည်းပဲအနန္တတပ္ပညုတဉာဏ်ရတယ်။ယုတ်ကလည်းပဲလှနောက်ပြီးတော့ယုတ်ကလည်းပဲတက်ပေတဲ့အပြင်မှာဘုံတော်တွေကလည်းပဲကြီးတယ်။ဒါအကျိုးတရားနဲ့ပြည့်စုံတယ်။ လူတယောက်ဟာဒါလောက်နဲ့လူတန်ဖို့ဆိုတာမရှိပါဘူးနောက်ဆုံးမှာဘုန်းကြီးတို့လောကသားတွေရဲ့နိုင်မဲ့ကျေးဇူးရှင်ဆိုတာဘာလို့ဖြစ်ခဲ့တယ်လဲလို့မေးတတ္တဝါတွေရဲ့အကျိုးကိုပြိဋိဘံဆန်တဲ့ညောင်ဆောင်ရောက်တဲ့အထိတရားဝတရားပြပြီးတော့ကဲတင်ခဲ့လို့အပေတကားပိတ်အောင်လုပ်ပေးခဲ့လို့မြတ်စွာဘုရားကိုဘုန်းကြီးတို့လူတွေရောနတ်တွေရောပြန်မာတွေရောယဟန်တွေရောဟာနိုင်မဲ့ကျေးဇူးရှင်ဆိုပြီးအမြဲတမ်းရုပ်ပွားတော်တွေကိုပူဇော်ပြီးတော့ခုချိန်ဒီတတ်တာအောင်းမိပြီးတော့ကျေးဇူးရှင်ကျေးဇူးရှင်ဆိုတာအနိုင်မဲ့ကျေးဇူးရှင်ဆိုတာအဲ့ဒီအများကျိုးကိုဆောင်ရွက်ခဲ့လို့ဆိုတာဘုန်းကြီးကသဘောပေါက်သိခြင်းပါတယ်။ဒါကြောင့်မို့ယနေ့မွေးနေ့ရှင်နဲ့တကွာတကာကြီးဦးမောင်မောင်နောက်ပြီးတော့တကမာကြီးဒေါ်စုစုခင်နဲ့တကွာမိသားစုအားလုံးဟာကိုကူကူပြန်ပြီးတော့ငါတို့လည်းပဲအကြောင်းနဲ့ပြည်စုံတော့ပညာတင်ကြားခဲ့တယ်စီးပွားရေးလုပ်ခဲ့တယ်အကျိုးနဲ့ပြည်စုံပြီးစီးပွားရေးထိုက်တဲ့လောက်ပြည်စုံပြီးပညာထိုက်တဲ့လောက်ပြည်စုံပြီးသို့တော်အများကျိုးကိုဆောင်ရွက်တာဘလောက်လုပ်ပြီးပြီလဲလုပ်ပြီးရင်လုပ်ပြီးတဲ့လောက်လူတန်ဖို့ဆိုတာမြင့်တက်သွားပါလိမ့်မယ်ဘွဲဒီဂရီလေးရယုံတန်ဃာတော်ရှင်မြတ်တွေဆိုရင်လည်းပဲအမြင့်ဆုံးဘွဲကြီးတွေဘလောက်ပဲရရသူ့အကြောင်းပြုပြီးတော့ပဝန်းကျင်အသိဉာဏ်တိုးသွားမယ်တပည့်တွေအသိဉာဏ်တိုးပြီးတော့ပညာတတ်တွေမပေါ်ဘူးနောက်ပြီးတော့သာသနာတော်ဤအတွက်ကျေးဇူးမပြုနိုင်သေးဘူးဆိုရင်တန်ဖိုးဆိုတာနည်းနေတတ်ပါတယ်။ဒါလို့ဆိုရင်လူတန်ဖိုးဆိုတဲ့တရားကိုအားလုံးသဘောပေါက်လောက်ပါပြီ။ဒီတရားတော်ကိုဘုန်းကြီးကလည်းဓမ္မဒါနအဖြစ်မွေးနေ့လက်ဆောင်ပေးပါတယ်။ဒီတရားတော်ကိုနာယူပြီးတော့ယနေ့အားလုံးသောဥမ္မောင်မောင်တော်စုစုခင်သားဖြစ်တဲ့မောင်အားကာမို့မောင်ဝင်းမောင်မောင်နဲ့တကဝအားလုံးသောတရားနာပရိသတ်တရားကိုကိုကိုလူတန်ဖိုးတန်ဖိုးရှိတဲ့လူသားဘလောက်ဖြစ်ပြီလဲလို့သုံးသပ်ပြီးတော့ကြည်နိုင်ကြပါစေ။တုံးတက်ပြီးတော့လိုအပ်သေးရင်ထပ်ဖြည့်ပြည့်နေလို့ရှိရင်လည်းဆက်လက်ပြီးတော့ကြိုးစားပြီးတော့ပါရမီများကိုဖြည့်နိုင်ကြပါစေ။အဲ့ဒီလိုပါရမီတွေတစ်ဆင့်တစ်ဆင့်ရင့်ပြီးတော့နောက်ဆုံးမှမဉ္ဉံဖူဉ္ဉံဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်သောသာသနာမျိုးကောင်းသားမျိုးကောင်းသမီးများဖြစ်နိုင်ကြပါစေကုန်သတည်း။ကဲတနာကြီးလည်းပဲပြည့်ပြီအာလုံးရှင်နေပြုတဲ့ကုသိုလ်ဖို့ကိုအမြတမ်းပေးဝေနိဗ္ဗာန်စိတ်ညွတ်ရည်စက်ချမယ်ကဲအာလုံးလိုက်ဆို